Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်2016ခုနှစ်စက်တင်ဘာလ3ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်အစုမျိုးတော့ Washington DC ကနေလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီကနေ့အတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမကခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူညင်ညာပေးပါပါ Uzbekistan နိုင်ငံမှာအာနာရှင်သမ္မတ Karimov ကွယ်လွန်သွားပါပြီမြန်မာကောင်းဆောင်ဒေါ်ဆန်းစုကြည်အမေရိကန်ကိုလာလဲတဲ့အခါမှာအမေရိကန်ကအရေးယူတန်ခတ်မှုတွေရှော့ပေါက်ပေးမှနဲ့ပတ်သက်ပြီးတော့ Human Rights Watch အဖွဲ့ကြီးကမလုပ်ဖို့ပန်ကြားလိုက်ပါတယ်။အသက်တော်88နှစ်ရှိပြီဖြစ်တဲ့ထိုင်းပြည်ဘူမိဘောဟာတွေးထဲယောဂပိုးဝင်တဲ့ဝေဒနာကိုပြင်းထန်စွာခံစားနေရတဲ့အတွက်ဆေးကုသမှုခံယူနေရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမိုက်ကန်
။ဟုတ်ကဲ့ပါရှင်။သတင်းတွေအပြီးမှာတော့တော်တာရှင်နေနာဆင်ကြားမှာက
အစိုးရတဘောတော့လက်မှတ်မထိုးရသေးတဲ့အဖွဲ့ဒီအနေနဲ့ကလက်မှတ်မထိုးခင်အချိန်တည်းကတော့ဒီအမျိုးသားစစ်နိုင်ငံရေးရှင်တို့ကပါဝင်ဖို့တော့လည်းကန့်သတ်ချက်ရှိကုန်ရှိတယ်။အဲ့
ဒါတော့စက်တင်ဘာလ2ရက်နေ့တောက်ချာညနေပိုင်းမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအစိုးရငြိမ်းချမ်းရေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့တူပိုကျုံကြီးဟောင်းခင်ဇော်ဦးကအခုလိုပြောကြားချက်တွေနဲ့အတူဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ကိုယ်စားလှယ်နီလာခံကိုဆက်မတက်ဖြစ်တော့တဲ့အကြောင်းပါဝင်DNLG အစိုးရတဲ့လက်ထက်မှာတရားဝင်တစ်ခုတ်ခွင့်တွေကိုယာယီတားမြစ်တဲ့သတင်းနဲ့နိုင်ငံတကာသတင်းတပုတ်ဖြစ်တဲ့ပြည်내နိုင်ငံမှာလူလက်တန်းစားတွေတိုးဝှလာမှုအကြောင်းစတဲ့သတင်းတွေကိုဒီမနေ့မှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးသွားမှာပါရှင်
။ Uzbekistan သမ္မတ Islam Karimov ဟာစက်တင်ဘာ2ရက်တောက်ချာနေ့မှာကွယ်လွန်သွားကြောင်းအစိုးရနဲ့လွှတ်တော်ကပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ Karimov ကိုသူ့မွေးထားနေဖြစ်တဲ့ဆမကန်းမြို့မှာစက်တင်ဘာ3ရက်နေ့မှာမြုပ်နှံတကြိုမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ Uzbekistan အစိုးရဘက်ကသမ္မတကွယ်လွန်ကြောင်းတရားဝင်မကြေညာသေးခင်တောက်ချာနေ့အစောပိုင်းမှာပဲတူရကီဝန်ကြီးချုပ်ကသူ့ရဲ့ Cabinet အဖွဲ့ဝင်တွေနဲ့ဆွေးနွေးပွဲအနေနဲ့ဝန်ထမ်းကြေခွဲရပါကြောင်းUzbekistan အစိုးရနဲ့ပြည်သူကိုရုတ်တံကနေပြောကြားခဲ့ပါတယ်။ Karimov ဟာအာနာရှင်ဖြစ်တဲ့နှစ်ပေါင်း50ကျော်နိုင်ငံကိုအုပ်ချုပ်ခဲ့တာဖြစ်ပြီးအတိုက်ခံတွေကိုဖိနှိပ်မှုတွေလုပ်ခဲ့တယ်လို့သူ့အယက်ရဆက်ခံမဲ့သူလည်းတခါမှမရွေးချယ်ခဲ့ပါဘူး။ Karimov တေဆုံးသွားခဲ့ပေမဲ့ Uzbekistan နိုင်ငံကအာနာရှင်အစိုးရကတော့ပြောင်းလဲမဲ့ပုံမရှိပါဘူးလို့ Amnesty International လူခွင့်အဖွဲ့ကြီးကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။
ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်နိုင်ငံသားဝန်ကြီးအဖြစ်တာဝန်ယူချိန်ကကိုပိုင်အီးမေးလ်စာပါသုံးခဲ့တဲ့အငင်းပွားဝယ်ကိစ္စနဲ့ပတ်သက်တဲ့58မျက်နှာပါအထောက်အထားကို FBI အဖွဲ့ကတောက်ကြနေမှာထုတ်ပြန်လိုက်ပါတယ်။ပုံလင်းမြင်သာမှုရှိစေဖို့နဲ့သတင်းအချက်လက်လွတ်လပ်ခွင့်နဲ့ပတ်သက်ပြီးစစ်ဆေးတွေးရှိချက်အချင်းချုပ်ကိုလည်း FBI အဖွဲ့ကထုတ်ပြန်ခဲ့တာပါ။အဲ့ဒီအထောက်အထားထဲမှာမစ်ကလင်တန်ရဲ့နေအိမ်မြေအောက်ခန်းတဲ့အင်တာနက်ဆာဗာဘယ်လိုတက်ဆင်တာတလဲဆိုတဲ့ဤပညာဆိုင်ရာအချက်လက်တွေလည်းပါဝင်ပါတယ်။မစ်ကလင်တန်ရဲ့နယူးယောက်နေအိမ်မြေအောက်ခန်းကအင်တာနက်ဆာဗာကိုဖျက်သွားတဲ့အရေးကြီးသတင်းအချက်လက်တွေနဲ့ပတ်သက်လို့ကလင်တန်နဲ့သူ့လက်ထောက်တွေကကင်တွယ်မှုလွဲမှားတာရှိမှရှိဆိုတဲ့ FBI ကကြားရှိစစ်ဆေးခဲ့တဲ့အမှုကိုပြီးခဲ့တဲ့လကရုပ်သိမ်းခဲ့ပါတယ်။
IS စစ်တပ်တွေနှစ်နဲ့ချီပြီးတိမ့်ပတ်ထားတဲ့ Syria နိုင်ငံမြောက်ပိုင်းမှာနောက်ထပ်ရွာ300ကို American တွေပတ်မိုးကူညီနေတဲ့ Syria တပ်တွေကပြန်လည်လွတ်မြောက်အောင်လုပ်ပေးခဲ့တယ်လို့ဒီနေမြေတွေက IS တွေထွက်သွားအောင်အတွက်ဆက်လက်မောင်းထုတ်နေပါတယ်။ Haber Amhush Okara ရွာတွေကိုအခုခါမှာ Syria Democratic တပ်ဖွဲ့ SDF နဲ့ American ပတ်မိုးပေးနေတဲ့ Quds နဲ့ Arab လက်နက်ကိုင်မဟာမိတ်တွေကထိန်းချုပ်နိုင်ပြီဖြစ်ပြီးအနီးအနားရွာတွေမှာရှိတဲ့ IS အစွန်းရောက်အဖွဲ့တွေကို SDF ကနေလိုက်လံရှာဖွေတိုက်ထုတ်နေတာပါ။အဲ့ဒီဒေသမှာအမေရိကန်လေကြောင်းကနေကူညီပေးနေပြီးအစွန်းရောက်တွေနေရာယူထားတဲ့နေရာတွေကိုပြန်မှတိုက်ခိုက်ပေးနေတာဖြစ်ပါတယ်။ Syria မြောက်ပိုင်းကဒီဒေသဟာ IS စစ်တွေးကြော်တွေသူတို့ရဲ့မြို့တော်ဖြစ်ချိန်ညာထားတဲ့ Raqqa နဲ့ Turkey နယ်ဆက်ကိုကုန်သွယ်သွားလာနေတဲ့အရေးပါတဲ့လမ်းကြောင်းပေါ်မှာရှိတဲ့အတွက်ဒါဟာ IS အတူတွဲမဟာဗျူဟာမြောက်ရေးပါတဲ့နေရာဖြစ်နေပါတယ်။ Syria ဆိုတာတက်တွေတခြားဒေသရင်းလက်နက်ကိုင်တွေကိုတိုက်ခိုက်နေတဲ့စစ်စင်ရေးတွေမှာကြီးကြပ်ဖို့အတွက် IS တွေကအဲ့ဒီဒေသတွေကိုသူတို့ရဲ့ထိပ်ပိုင်းခေါင်းဆောင်တချို့ဆွေလွတ်လိရှိပြီးအဲ့ဒီထဲမှာ Syria နဲ့အီရတ်ပြင်ပတိုက်ခိုက်ရေးတွေကိုကြီးကြပ်သူတအူးလည်းဖြစ် IS ပြောခွင့်ရအကြီးကဲလည်းဖြစ်တဲ့အဘူမိုဟာမက်အယ်အဒါနီလည်းပါဝင်ပါတယ
်။ဖိလစ်ပိုင်သမ္မတဒူတာတီရဲ့မွေးရဇာတိဒါဘာအိုမျိုးကဈေးတစ်ခုမှာတောက်ကြနေကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူဆဲဦးထက်မနေတည်ဆုံးပြီးဒါဇင်နဲ့ချီတန်းရရသွားပါတယ်။ဘာကြောင့်ဒီပောက်ကွဲမှုဖြစ်ရလဲဆိုတာကိုတော့လက်တလော ရှင်းရှင်းလင်းလင်းမသိရသေးပါဘူးပေါက်ခွဲမှုဖြစ်ချိန်မှာသမရဒူတာဒီကအဲ့ဒီမြို့မှာရောက်နေပြီးဒါနဲ့ပတ်သက်လို့သမရကအခုချိန်ထိကြေညာချက်ထုတ်ပြန်တာမျိုးမရှိသေးပါဘူးဒူတာဒီဟာသမရမဖြစ်ခင်လွန်ခဲ့တဲ့22နှစ်ကာလတုန်းကတဘာဝမြို့ရဲ့လူကြိုက်များတဲ့မြို့တော်ဝန်ဖြစ်ခဲ့ပါတယ်သမရဒူတာတေးကစစ်သွေးကြအဘူဆာယအဖွဲ့ကိုခြေမုံးဖို့အစိုးရတပ်ကိုအမိန့်ပေးခဲ့ပြီးတဲ့နောက်ပိုင်းအခုလိုပေါက်ကွဲမှုတွေဖြစ်လာတာပ
ါ UAE ဘဝိကန်တန်ရဲ့မနက်ဖက်မြမဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် September 14ရက်နေ့မှာစတင်ဖို့ရှိနေတဲ့မြန်မာခေါင်းဆောင်ဒေါ်ဆန်းစုကြည် American Keyson အတွင်းမြန်မာပေါ်ချမှတ်ထားတဲ့အရေးပါတဲ့စီးပွားရေးတန်ခတ်မှုတွေကိုရုပ်သိမ်းပေးဖို့စီစဉ်နေတဲ့ Obama အစိုးရအဖွဲ့အနေနဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်လမ်းလွဲစီဖို့စစ်တပ်ကမလုံနိုင်အောင်ဒီတန်းခတ်မှုတွေကိုဆက်ပြီးထားရှိတင်တယ်လို့နယူးယောက်အခြေစိုက် Human Rights Watch လူခွင့်အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။အမေရိကန်ရဲ့ဒီအရေးယူတန်းခတ်မှုတွေဟာမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲမှုတွေလှုပ်လာစေဖို့အတွက်မြန်မာစစ်ဘုတ်ချုပ်ကြီးတွေနဲ့သူတို့ရဲ့အပေါင်းပါတွေအတွက်ဥတီချမှတ်ထားတာဖြစ်တာမို့ဒါတွေဟာစစ်တပ်ကအရက်သားအစုအကိုအာဏာပြေဝါလွှဲပြောင်းပေးဖို့နဲ့လူခွင့်ရချုပ်ဖောက်မှုတွေအဆုံးသတ်စေဖို့စစ်တပ်ကိုဖိအားပေးရမှာအရေးပါတယ်လို့ Human Rights Watch ရဲ့အာရှရေးဒါရိုက်တာ John Sifton ကပြောပါတယ်2012ဇူလိုင်လကနေ2016မေလအတွင်းမြန်မာငွေကြေးဆိုင်ရာဘဏ်လုပ်ငန်းတွေတွင်းကုန်တွေနဲ့အမေရိကန်ရဲ့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေပေါ်ကန့်သက်ထားမှုအများအပြားကိုအမေရိကန်ကဖြေလျှော့ပေးခဲ့တာဖြစ်ပြီးကျန်တဲ့ပိတ်ပင်မှုအများစုဟာမြန်မာစစ်ဘက်ဆိုင်ရာတွေလက်နက်ကင်ဖွဲ့စည်းတွေ SDN ခေါ်လူပုဂ္ဂိုလ်ဖွဲ့စည်းလိုက်အမေရိကန်ဘဏ္ဍာရေးဌာနကပြတ်မှတ်ထားကန့်သက်သူတွေပဲကျန်တာပါမေလတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry မြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာလဲစစ်တပ်ကမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခွင့်မပေးမချင်းအရေးယူတန်းခတ်ထားမှုတွေကိုမဖယ်ရှားဖို့အတွက်သဘောထားရှိကြောင်းနှစ်ဖက်စလုံးကပြသခဲ့တယ်လို့လည်းပြောပါတယ်အမေရိကန်လက်တော်ကမြန်မာနိုင်ငံနဲ့လူခွင့်ချိုးဖောက်နေမှုတွေအတွက်အရေးယူတန်းခတ်မှုတွေချမှတ်တမ်းနဲ့တန်းခတ်မှုဆက်လက်ထားရှိဖို့လှုပ်ဆောင်အောင်အဓိကကဏ္ဍကနေပါဝင်ပြီးအထူးသဖြင့်လူခွင့်ချိုးဖောက်မှုအများဆုံးရှိပြီးစစ်ဘုတ်ကြီးတွေကိုငွေကြေးထောက်ပံ့မှုပေးနေတဲ့ကြောင့်မြတ်ကဏ္ဍဆိုင်ရာကန့်သက်ပိတ်ပင်မှုတွေ SDN အရေးယူမှုတွေဆက်လက်ထားရှိတာဟာမြန်မာနိုင်ငံဒီမိုကရေစီရဲ့နောက်ကျောင်းပြန်မသွားစေဖို့အရေးပါတယ်မှုဆက်လက်လှုပ်ဆောင်တင်တယ်လို့လည်းတိုက်တွန်းထားပါတယ်
ဇီကာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့မြန်မာနိုင်ငံအဝင်ပေါက်အားလုံးမှာစောင့်ကြည့်သွားဖို့ကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနကစက်တင်ဘာလ1ရက်နေ့မှာသတိပေးချက်ထုတ်ပြန်ထားပြီးအထူးသဖြင့်ရန်ကုန်နိုင်ငံတကာလေဆိပ်ကိုစစ်ဆေးနေတာဖြစ်ပါတယ်။ထိုင်းနဲ့စင်ကာပူနိုင်ငံတွေမှာဇီကာဗိုင်းရပ်စ်ပိုးရှိတဲ့လူနာတွေတွေ့ရှိတဲ့သတင်းထွက်ပေါ်လာပြီးနောက်မြန်မာနိုင်ငံမှာလည်းဒီလိုစောင့်ကြည့်ဖို့ဖြစ်လာရတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ချုပ်ဒေါက်တာညံဝင်းမြင့်ကပြောပါတယ်။စောင့်ကြည့်ရေးကိုကျန်းမာရေးဝန်ထမ်းတွေကအချိန်ပြည့်တာဝန်ယူလုံဆောင်နေပြီးတန်တရာရှိသူတွေကိုအမြန်ဆုံးနဲ့အတိအကျဆုံးစစ်ဆေးမှုတွေလုပ်နေပါတယ်ဒီလိုစောင့်ကြည့်မှုကိုဗန်ကောက်မြို့မှာရှိတဲ့ချူလာလောင်ကွန်းတက္ကသိုလ်တခွဲကနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကအတိအမှတ်ပြုထားတဲ့အိန္ဒိယနိုင်ငံ ESIC အဖွဲ့နဲ့လက်တွဲဆောင်ရွက်နေတယ်လို့ဆိုပါတယ်ဇီကာဗိုင်းရပ်စ်ပိုးကိုကုသဖို့နီလန်းဒါမှမဟုတ်ကာကွယ်ဆေးမရှိသေးတဲ့အတွက်အခုလိုကြိုတင်စောင့်ရှိကြည့်မှုတွေလုပ်ရတာဖြစ်ကြောင်းအခုထိမြန်မာနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးရှိတဲ့လူနာမတွေ့ရသေးပေမဲ့ယောဂအသက်ဆောင်နိုင်တဲ့ခြင်တွေတော့ပေါ်ကြောင်းကျန်းမာရေးဝန်ကြီးအရာရှိတဦးကပြောပါတယ်စင်ကာပူနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူပေါင်း152ဦးထက်မနည်းရှိတဲ့အထက်မှာမြန်မာနိုင်ငံသားတဦးလည်းပါဝင်တယ်လို့စင်ကာပူအာဏာပိုင်တွေကစနေမာ2ရက်နေ့ကသတင်းထုတ်ပြန်ပါတယ်
တက်တော် 88 နှစ်ရှိပြီဖြစ်တဲ့ထိုင်းပြည်ဘူမိဘောအဒူရပတ်ဟာတွေ့တဲ့ယောဂဘုတ်ဝင်တဲ့ဝေဒနာကိုပြင်းထန်စွာခံစားနေရတဲ့အတွက်ဆေးကုသမှုခံယူနေရပါတယ်။ကမ္ဘာပေါ်မှာနန်းတက်အရှိဆုံးဖြစ်တဲ့ထိုင်းပြည်ကြီးရဲ့ကျန်းမာရေးဆိုင်ရာနောက်ဆုံးအခြေအနေကိုတောက်ကြနေမှာနန်းတော်ကကြေညာချက်ထုတ်ပြန်လိုက်တာပါ။ကြောက်ကတ်ကိုဆက်နဲ့ဆေးတာတွေဇက်တိုက်လုပ်ခဲ့ပြီးတဲ့နောက်ဘရင်ကြီးအခြေအနေဟာတဖြည်းဖြည်းတိုးတက်မှုရှိလာတယ်လို့ပြောပါတယ်။ဒါပြင်ဘရင်ကြီးရဲ့အဆုတ်ထဲရေဝင်နေပြီးကြောက်ကတ်လည်းတိတ်အလုံးမလုပ်ဘူးလို့ပြောပါတယ်။ဗုဒ္ဓဘုရားနေမှာတော့အသက်ရှူမြန်နေပြီးချဲရီကတ်နေကြောင်းနဲ့ဆန်းသက်ကြီးရဲ့မှာတွေ့တဲ့ယောဂဘုတ်ဝင်နေတာပြနေတယ်လို့ပြောပါတယ်။ကျမရဲ့ချို့တဲ့ တို့တက်မှုရှိလာခဲ့ခြင်းကစပြီးဘရင်ကြီးမှာတွေးဖြစ်အားကြဆင်းနေတယ်လို့အပြားလဲရှိနေတယ်လို့ထိုင်းပြည်အနန္တော်ကပြောပါတယ်။ထိုင်းပြည်ကြီးကမနစ်ကစပြီးနာမကျန်းဖြစ်လာတာမို့ဘန်ကောက်မြို့ကစရီရတ်ဆေးရုံမှာတက်ရောက်ကုသမှုခံယူနေတာဖြစ်ပါတယ်။ဇန်နဝါရီ17ရက်နေ့ကဘန်ကောက်ကနန်းတော်ကိုပြန်လာပြီးနိုင်တော်ချန်နေခဲ့ခြင်းကပရိသတ်နဲ့နောက်ဆုံးအတွေ့ခံခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအစိုးရအရာရှိတွေကြားအာဏာရဖို့ကြိုးပမ်းနေခြင်းမှာပဲဘရင်ကြီးရဲ့ချမ်းမာရေးကမရေမြာဖြစ်နေတယ်လို့ဘရင်အရရဆက်ခံမဲ့သူနဲ့ပတ်သက်ပြီးလည်းမရေရာမှုတွေရှိနေတဲ့အတွက်ထိုင်းနိုင်ငံမှာနိုင်ငံရေးရသဘောထားကွဲပြားမှုအခြေအနေကပိုပြီးဆိုးလာစေပါတယ
်။အမေရိကန်လူမျိုးတွေတုံးလေးရှိတဲ့ပိုးသက်ဆေးစက်ပြားထဲမှာအမေရိကန်အစားအစာဆေးဝါးထိန်းချုပ်မှုဌာန FDA ကတားမြစ်ထားတဲ့ဓာတုပိရပစ္စည်း16မျိုးကိုစစ်ဆေးတွေ့ရှိခဲ့ပါတယ်။ဒီဓာတုပိရပစ္စည်းတွေပဲ73နေမယ်ဆိုရင်အဲ့ဒီပိုးသက်ဆေးစက်ပြားတွေကိုထုတ်ခွင့်မရှိဘူးလို့ FDA ကကြေညာထားပါတယ
်။ကျွန်မတနက်ကိုညဝင်းအောင်တို့ကသတင်းကိုကြေညာပေးသွားတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့တနင်္ဂနွေလုံးပြစ်ခတ်ရဆေးစာချုပ်အကြောင်းကိုကြည့်အောင်ပါ။နောက်လှလောက်ကြမှာစတင်နိုင်မယ်ဆိုတဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်လို့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတနင်္ဂနွေလုံးအပြစ်ခတ်ရဆေး NCA စာချုပ်ကိုလက်မှတ်ထိုးရမှာဖြစ်တယ်လို့27ရာစုပင်လုံးညီလာခံကျင်းပရေးကော်မတီတာဝန်ရှိသူကပြောဆိုလိုက်ပါတယ်။နေပြည်တော်မှာလက်ရှိကျင်းပနေတဲ့ပင်လုံးညီလာခံတတိယနေ့အပြီးပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ဒီကြောင့်ကိုညံဝင်းရောင်ကတင်ဆက်ထားပါတယ်
။လက်ရှိကျင်းပနေတဲ့27ရာစုပင်လုံးညီလာခံမှာအားလုံးပါဝင်ခွင့်ရရည်ဆိုတဲ့အခြေခံမူအရအပြစ်ရအဖွဲ့တွေရောအပြစ်မရရသေးတဲ့အဖွဲ့အများစုကပါတက်ရောက်ဆွေးနွေးခွင့်ပေးထားတယ်ဆိုပေမဲ့နောက်လာမယ့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ညဉ့်ဉန်းရေးဖြစ်စဉ်မှာပါဝင်ခွင့်ရကျင်တယ်ဆိုရင်တော့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာ NCA အပြစ်ခတ်ရဆဲရေးစာချုပ်ကိုလက်မှတ်ထိုးရမှာဖြစ်တယ်လို့ပင်လုံးညီလာခံကျင်းပရေးကော်မတီတာဝန်ရှိသူတွေကပြောဆိုလိုက်တာပါစက်တင်ဘာလ2ရက်တောက်ကြနေ့ညနေပိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအစိုးရညဉ့်ဉန်းရေးညှိနှိုင်းမှုကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းခင်ဇော်ဦးကအခုလို့ပြောဆိုလိုက်တာဖြစ်ပါတယ
်။သူမထိုးသေးဘူးဆိုရင်တော့အဲ့ဒီမြို့သားစစ်နိုင်ငံရေးရှင်တွေမှာသူဥဆောင်ပြီးပါဝင်ခွင့်မရှိတာပဲဖြစ်တယ်။ဆိုတော့တဘောတော့လက်မှတ်မထိုးရသေးတဲ့အဖွဲ့တွေအနေနဲ့ကလက်မှတ်မထိုးခင်အချိန်တည်းကတော့ဒီမြို့သားစစ်နိုင်ငံရေးရှင်တွေမှာပါဝင်ဖို့တော့လည်းနည်းနည်းကန့်သတ်ချက်ရှိကောင်းရှိတယ်။အဲ့ဒါတော့ is depend on the group of people တွေလေ။အဲ့တော့သူတို့ဘယ်တော့ထိုးမှမသိရင်ဘယ်နဲ့ဟာလို့တော့ကျွန်တော်တို့ကသူတို့ထိုးတဲ့အချိန်ကြီးစောင့်ပြီးတော့မှဓာတ်ယူမလုပ်ဘဲနဲ့စောင့်နေရမယ်ဆိုတဲ့သဘောမျိုးတော့ဖြစ်လာမှာမဟုတ်ပါဘူး။ဒီကြမ်းမှာသူတို့စဉ်းစားတော့မှာ
ရှစ်ဆက်ဆွေးနွေးသွားမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ညဉ့်ဉန်းရေးဆွေးနွေးပွဲတွေဟာ NCA အပြည့်ရဲ့စာချုပ်ပေါ်အခြေခံထားတာကြောင့်ဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောသူကတော့အပြည့်ရဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့ချင်းအမျိုးသားတပ်ဦး CNF ခေါင်းဆောင်တူဖြစ်သူဒေါက်တာစလိုင်းလျံမုံစာခေါင်ပဲဖြစ်ပါတယ
် NCA လက်မှတ်ကြီးထူတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှိတွေကပဲအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဆွေးနွေးပိုင်ခွင့်ပေးမှာဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ဒီငင်းချင်းဖြစ်စဉ်ကြီးဒီနိုင်ငံရေးဆွေးနွေးပွဲဖြစ်စဉ်ကြီးအားလုံးကတော့ NCA ပုံမူတည်ပြီးတော့သွားတာဖြစ်တယ်။ NCA မှာကျွန်တော်တို့တပ်ပြေးဆင်မကြိုပဲနဲ့ဘူပေါင်းမှာပါရမယ်။အမျိုးသားရှင်းနိုင်ငံရေးဆွေးနွေးပွဲမှာပါရမယ်။ပြည်ထောင်စုငင်းချင်းညီလာခံတည့်ရဝမယ်ဆိုတဲ့ဟာမဖြစ်နိုင်ပါဘူး
။ငင်းချင်းဆွေးနွေးမှုပူးတွဲကော်မတီ UPDJC အနေနဲ့လာမယ့်တစ်လလောက်အတွင်းနိုင်ငံရေးမူပေါင်းတွေကိုအပြီးသက်ရေးဆွဲသွားမှာဖြစ်ပြီးအဲ့ဒီမူပေါင်းပေါ်အခြေခံကတိုင်းနယ်ပြည်နယ်တွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်သွားမှာဖြစ်တယ်လို့ဒုတိယဗိုလ်ချုပ်ကြီးဟောင်းခင်ဇော်ဦးကပြောပါတယ
်နောက်တစ်ကြိမ်ကျင်းပမယ့်ညီလာခံမတိုင်ခင်မှာကျွန်တော်တို့ဒီ political framework ကိုနောက်ဆုံးအပြီးသက်ကျွန်တော်တို့ပြန်လည်ပြင်ဆင်ရေးသားတာလုပ်ပါအဲ့ဒါလုပ်ပြီးလို့ရှိရင်အဲ့ဒီ political framework ရအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပမှာတက်ဆိုင်ပြည်နယ်တိုင်းဒေသကြီးတွေမှာဒေတာလိုက်လူမျိုးလိုက်နောက်တစ်ခါအကြောင်းအရာလိုက်ဆက်ဆော့ဖိုရမ်တွေဒါတွေကိုကျင်းပကြပါမယ်အဲ့လိုကျင်းပဖို့အတွက်ကျွန်တော်တို့ကကန္တာတွေခေါင်းစဉ်တွေကျွန်တော်တို့ချပေးပါမယ်အဲကျွန်တော်ထင်တော့ဟိုတတလပတ်ဝန်းကျင်လောက်အတွင်းမှာဒါတွေဖြစ်လာမှာပါအဲဒါယူဆတာပါเนาะကျွန်တော် framework တော့လုပ်ရအောင်ပါပေါ့
နိုင်ငံရေးဆွေးနွေးပွဲတွေကိုကန္တာ6ခုခွဲပြီးဆွေးနွေးသွားမှာဖြစ်ပါတယ်အဲ့ဒီဆွေးနွေးပွဲမှာအစိုးရလွှတ်တော်နဲ့တပ်မတော်ကအစုတစုတိုင်းသားလက်နက်ကိုင် EAO တွေကတစုနဲ့နိုင်ငံရေးပါတီတွေကအစုတစုဖြစ်ပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်။ဆွေးနွေးချက်အားလုံးကို UPDJC မှာစုံချက်ဖြစ်ထားပြီးကြေလည်မှုရတဲ့အထိဆွေးနွေးမယ်လို့ဒေါက်တာစလိုင်းညံမုံကပြောပါတယ
်။တကယ့်နိုင်ငံရေးဆွေးနွေးပွဲလုပ်ရမယ့်နေရာက UPDJC ဖြစ်ပါတယ်။အဲ့ဒီ UPDJC မှာသဘောတူညီမှုရနိုင်တဲ့အပိုင်းတွေကိုကျွန်တော်တို့အနေနဲ့ ပြည်တော်စုငင်းချိုင်းငင်းလာခံကိုတင်ပါဖြစ်တယ်ပြည်တော်စုငင်းချိုင်းငင်းလာခံမှာတော့လောက်တစ်ခါမှဆိုရင်တော့အစုဖွဲ့တိုင်းဆွေးနွေးဒါကိုသဘောတူလို့ရှိရင်ကျွန်တော်တို့ပြောမှသာနောက်ထပ်ချုပ်လာမှာကျင်ပါတယ်ပြည်တော်စုငင်းချိုင်းငင်းလာခံမှာတော့အနည်းဆုံးပြည်တော်စုသဘောတူစာချုပ်အချက်တစ်ချက်သုံးချက်လို့တော့ထွက်လာမယ်လို့ကျွန်တော်တို့ပြောလင်းတယ
်ဦးသိန်းစိန်အစိုးရလက်ထက်က NCA အပြည့်အစုံစာချုပ်ကိုတိုင်းသားလက်နက်ကိုင်၈ဖွဲ့ကသာလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးအလုံးပါဝင်ခွင့်ပေးရမှုကိုဦးသိန်းစိန်အစိုးရကလက်မခံတာကြောင့် UNFC တပ်ပေါင်းစုမှပါတဲ့ကြံလက်နက်ကိုင်၉ဘွဲကလက်မှတ်မထိုးပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကိုညဝင်းအောင်တင်ဆက်သွားတာပါအခုတခါဝါပြည်သွေးစီညညရေးတက်မတော့ UWSA ကိုစလဲညီလာခံကိုဆက်မတက်ဖြစ်တဲ့အကြောင်းကိုကြည့်ရအောင်ပါ27ရာစုပင်လုံးနီလာကံကိုတက်ရောက်လာတဲ့ဝါပြည်သွေးစီညီညွတ်ရဲ့တက်မတော် UWSA ကိုစလေအဖွဲ့အတွက်စီစဉ်နေရာချထားမှုအားနည်းတဲ့အပြင်ခွဲခြားကက်သက်ခံခဲ့ရတဲ့အတွက်နီလာကံကိုဆက်မတက်ပဲထွက်ခွာလာတဲ့အကြောင်းကို UWSA ဘက်ကပြောကြားခဲ့ပါတယ်။ဒီဖြစ်ဖြစ်နဲ့ပတ်သက်လို့ NLD အစိုးရငြင်းချမ်းရေးကော်မရှင်ဘက်က UWSA ကိုတောင်းပန်ခဲ့ပြီးနီလာကံအတွင်းစီမံခန့်ခွဲမှုအားနည်းချက်တချို့ကြောင့်အဆင်မပြေဖြစ်ခဲ့တဲ့ပေါ်နားလည်ပေးဖို့မြစ်တာရက်ခံခဲ့ပါတယ်။အသေးစိတ်ကိုမန်အင်ဂျင်နီယာကပြောပြပေးမှာပါ။
ငင်းကြီးညီလာခံကနေနှုတ်ထွက်လာတဲ့ဝါကိုစလေဖွဲ့ဟာရှမ်းပြည်အရှိန်အဟမရှိတဲ့ UWSA ဌာနချုပ်ကိုမနေ့ကပြန်လည်ရောက်ရှိခဲ့ပါတယ်။သူတို့အနေနဲ့ညီလာခံဆက်မတက်ပဲထွက်ခွာလာတဲ့အကြောင်းရင်းဟာညီလာခံအတွင်းသူတို့အပေါ်ကန့်သတ်မှုတွေရှိခဲ့တာကြောင့်ဖြစ်တယ်လို့ဝါကိုစလေဖွဲ့ဦးဆောင်သူ UWSA တောင်ပိုင်းဆက်ဆံရေးယုံဒုတိယတာဝန်ခံဦးညီရန်ကတဲ့တော့တွေကိုခုလိုပြောပါတယ
်ကျွန်တော်ချဝင်နေနေကြပြီးကပ်ဝေးပေးကြတယ်လိလာသူအနေနဲ့ပြောပြောတော့သူတို့ကလဲပေးမယ်လဲပေးမယ်ဆိုပြီးညအထိတည်းလဲမပေးဘူးမိုးလေးအထိနောက်ရထပ်ထပ်တော့လဲဒီခဲဝင်မရဟိုခဲဝင်မရဟိုမှာတော့မရဘူးတန်တက်ချက်တဲ့အမျိုးမျိုး
ညီလာကစီစဉ်သူတွေဘက်ကအားနည်းချက်တွေရှိခဲ့တဲ့အတွက်အခုလိုဖြစ်ရမျိုးပေါ်ပေါက်ခဲ့တာဖြစ်တယ်လို့မြင်မိကြောင်း27ရာစုပင်လုံးညီလာခံကိုတက်ရောက်နေတဲ့ NDAA မိုင်းလာအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးကြည်မြင့်က VOE ကိုပြောပါရစေ
။နားလည်မှုတော့နည်းနည်းလွဲတော့လွဲနေတယ်။ပြင်းပြင်းရဲတဲ့နေရာမှာတော့နည်းနည်းတော့မပြည့်စုံဘူးပေါ့။တခြားတော့ပြဿနာမရှိပါဘူး။ကျွန်တော်တို့စက်တက်နေတယ်။ကျွန်တော်တို့အလုံးပေါ်တော့တက်ထွက်တော့16ရောက်ဒါပေမဲ့တချို့ကတော့ဒီဒေသမှာမရောက်ဘူးဆိုတချို့နေရာမှာတော်တော်လေးလာတဲ့ပြန်ရှိတယ်။တကယ်စိုးတက်တယ်ဘယ်ခုနှစ်ရောက်ပေါ့
။အခုလိုပြည်ထောင်စုငင်းငယ်ညီလာခံအစ်စ်မျိုးမှာအရေးပါတဲ့တိုင်းဒေသခေါင်းဆောင်တွေအတွက်နေရာချထားရေးမှာအားနည်းချက်တွေရှိနေကြောင်းညီလာခံကိုလေ့လာသူဖြစ်တက်ရောက်နေတဲ့မဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူရဲ့တင်ဒန်းပိုင်းဆိုင်ရာညွှန်ကြားရေးမှူးဦးအောင်သူငင်းကပြောပါရစေ
။အထူးသဖြင့်တော့ဒီစီမံခန့်ခွဲမှုမှာအားနည်းချက်တွေရှိတာပေါ့နော်။သူတို့ကဒီဝန်ကြီးဌာနကဝန်ထမ်းတွေကိုနေရာချတာလေ။ချထားတဲ့အခါကျတော့ conflict sensitivity ခေါ်တာပေါ့။ဒါဒီတိုင်းဒေသခေါင်းဆောင်တွေဘယ်လိုနေရာပေးရမယ်ဆိုတဲ့ကိစ္စမျိုးပေါ့နော်။ဆိုအဲ့လိုဟာဒီမှာအားနေတဲ့လူချက
်အခုလိုညီလာခံအတွင်းအစင်မပြေဖြစ်ခဲ့တဲ့အပေါ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဝါကိုစလဲအဖွဲ့ကိုရှင်းပြတောင်းပန်ဖို့ကြာတာပတိနေ့ကညွှန်ကြားခဲ့ပါတယ်အစိုးရငင်းကြေးရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစော်ကလည်း UWSA ဥက္ကဋ္ဌဦးပေါ့ယူချန်းစီကိုနားလည်ပေးဖို့မေတ္တာရက်ခံတဲ့တရားဝင်စာကိုမင်းကရက်ဆွဲနဲ့အများပြည်သူသိအောင်ထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီမေတ္တာရက်ခံစာမှာတော့ညီလာခံတက်ရောက်လာတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးကိုနိုင်ငံတော်ကဒန်းတူညီတူသဘောထားကြောင်းနဲ့ညီလာခံအတွင်းစီမံခန့်ခွဲမှုအားနည်းချက်အချို့ကြောင့်အဆင်မပြေဖြစ်ခဲ့ရမှုများရှိခဲ့သည်ကိုနားလည်ပေးဖို့မေတ္တာရက်ခံကြောင်းဖော်ပြထားပါတယ်။တရုတ်မြန်မာနယ်စပ်အခြေဆိုင်ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့မိုင်းလောင်းအဖွဲ့တို့အနေနဲ့27ရာစုပင်လုံးညီလာခံကိုတက်ရောက်ဖို့ဒေါက်ဆန်းစုကြည်ကိုယ်တိုင်ဖိတ်ကြားခဲ့တာပါ။သူတို့နှစ်ဖွဲ့လုံးအနေနဲ့ဒေါက်ဆန်းစုကြည်ဥဆောင်ကျင်းပတဲ့ပြည်ထောင်စုငင်းငယ်ရေးညီလာခံကိုထောက်ခံတယ်လို့ပင်လုံးစိတ်တက်နဲ့ညီတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်ဖို့လူလာကြောင်း NDAA မိုင်းလာအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးကြည်မြင့်ကဆိုပါတယ
်။ကျွန်တော်တို့ကတော့လက်ရှိရာစုပြည်လုံးညီလာခံရဲ့ဒီရွေးချယ်ပေါ်ဟိုညီချင်းရဲ့ညီလာခံဆိုတော့ကျွန်တော်တို့ကအပြည့်အဝထောက်ခံတယ်။နောက်ကျွန်တော်တို့လည်းNDAA နဲ့ဆိုလို့ရှိရင်ဇော်တော့အထွေထွေတက်လေးဟာပြည်တော်စစ်တပ်နဲ့ညီတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတခုလူချင်းတယ်ဆိုအဲ့လိုပဲတင်ပြတယ
်။ဩဂုတ်လ31ရက်နေ့ကနေစက်တင်ဘာလ3ရက်နေ့အထိနေပြည်တော်မှာ4ရက်ကြာကျင်းပနေတဲ့ပြည်တော်စုငင်းငယ်ညီလာခံကိုတိုင်းဒေသနဲ့ကိုင်21ဖွဲ့တဲက18ဖွဲ့တက်ရောက်ခဲ့ပြီးဖက်ဒရယ်ပြည်ထောင်စုနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒတွေကိုတင်ပြခဲ့ကြပါတယ်ရှင်။
ပြည်တော်စုငင်းကြဲညီလာခံ27ရာစုပင်လုံကိုဩဂုတ်လ30ရက်နေ့ကနေစက်တင်ဘာလ4ရက်တနင်္ဂနွေနေ့အထိ9ရက်ကြာကျင်းပနေပါတယ်။ ဒီညီလာခံတွင်နောက်ဆုံးချိန်အထိတည်ရတဲ့အခြေအနေရရနဲ့အဲ့ဒီအခြေအနေတွေပေါ်တော်ရရှင်တို့ရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတိုက်ရိုက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-32-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အောင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါမယ်။
တော်ရရှင်တွေအနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်မီအချိန်မီဆက်တယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။အခုတခါတစ်ခုတ်လုတ်ခွင့်တွေကိုအခုချိန်မှာတားမြစ်ထားတဲ့အကြောင်းပြောပြပါမယ်။မြန်မာနိုင်ငံမှာတရားဝင်ကတရားမဝင်မှာတစ်ခုတ်လဲမှုတွေကြောင့်တစ်တော်တွေပြုံးတိလာနေတာကိုကာကွယ်နိုင်ဖို့NLD အစိုးရတဲ့လက်ထက်မှာတစ်ခုတ်လုတ်ခွင့်တွေကိုယာယီတားမြစ်လိုက်ပါတယ်။ဒါပေမဲ့လည်းတရားမဝင်တစ်ထုတ်လုတ်ရေးလုပ်ငန်းတွေရှိနေစေဖြစ်တာကြောင့်တစ်တော်တွေဆုံးရှုံးမှုကိုစိုးရိမ်နေရတဲ့အကြောင်းပြောထားတဲ့ AP သတင်းဆောင်ပေါင်းကိုတော့ကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်
။မြန်မာနိုင်ငံတော်မှာထင်ကြရနေရယူထားတဲ့တစ်တော်ကြီးတွေဟာအခုခါပြုံးတိလူနေပါခြေနေနဲ့ကြုံနေရတဲ့အတွက်ပြန်လည်ထင်းထင်းနဲ့မရွေပြီးအမျိုးသားဒီမိုကရေစီပွဲချုပ် NLD အစိုးရတဲ့လက်ထက်မှာတစ်ထုတ်လုတ်ခွင့်ကိုယာယီတားမြစ်ထားပါတယ်။ဒါပေမဲ့လည်းစီမဲကမ်းမဲ့တစ်ခုတ်လဲမှုတွေကြောင့်စကိုင်းဒေသကတစ်တော်ကြီးတွေမှာဆိုရင်လည်းတစ်ကြီးဝါကြီးတွေရှာပါလာနေပါပြီ။တရားမဝင်တစ်ထုတ်လုတ်မှုတွေကိုအစိုးရကနှိမ့်နှင်းရမှာဒေါ်လာတန်းချီတန်ဖိုးရှိတဲ့တစ်တွေကိုသိမ်းဆည်းရမိထားပေမဲ့တစ်မောင်ကိုသမားတွေကတော့အဆက်အသွယ်တွေရှာပြီးသိမ်းဆက်ခံထားရတဲ့တစ်တွေကိုပြန်ဝင်လာမျိုးတွေလည်းရှိနေတယ်လို့ပဝင်းချင်းထင်းသိမ်းရေးလှုပ်ရှားသူကိုအောင်မိုးကျော်ကပြောပါတယ်
။ဒီတရားမဝင်တစ်ဆက်လုတ်ကိုင်းတဲ့သူတွေနဲ့တစ်တော်ဌာနကတစ်တော်ဘဝနာပြီးနေတာဝန်ခံနေတဲ့သူတွေရင်းနှီးနေပြီးသားငွေပေးပြီးတော့မှဒီတို့တရားမဝင်စစ်ဆဲလုပ်တဲ့ဟာတို့ကဒေတာကနေမပေးဘူးတို့တတော်ဌာနဝယ်ပေးတယ်ခြေဝအုပ်စုဥက္ကဋ္ဌတွေအဲ့လိုမျိုးပေးပြီးတော့မှတို့လုပ်ကြတာ
ပြီးခဲ့တဲ့2011ခုနှစ်ကနေ2014ခုနှစ်အတွင်းပြည်ပကိုတစ်တင်ပုံမှုပမာဏနဲ့ပတ်သက်လို့မြန်မာဆွေရထုတ်ပြန်ခြင်းနဲ့ကုန်သွယ်ဖက်နိုင်ငံတွေကထုတ်ပြန်ထားတဲ့တင်သွင်းမှုပမာဏတို့ကြားဒေါ်လာတန်ပေါင်း2940ကျပ်နေတာကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံကတစ်ထုတ်လုပ်မှုလုပ်ငန်းရဲ့ပြဿနာအတိမ်နဲ့ကိုခံမနိုင်ပါတယ်ဒီကွာဟချက်ဟာတင်မောင်ခုံမှုနဲ့တရားမဝင်တင်ပို့မှုတွေနဲ့ပတ်သက်နိုင်ပါတယ်တင်မောင်ခုံလုပ်ငန်းတွေမှာအတွေ့အကြုံရှိခဲ့ဘူးတဲ့ကိုမင်းမင်းကတော့တင်မောင်ခုံသူတွေကခုတ်လှည့်ထားတဲ့တင်လုံးတွေကိုကုံချောင်းရေချောင်းကတဆင့်နေဆက်ထိပို့ပြီးတရားဝင်ခေတ္တကတဆင့်တင်ပို့နိုင်အောင်အာဏာပိုင်တွေကိုလက်ထိုးရလိမ့်ရှိတယ်လို့ပြောပါတယ
်ရဲကိုအရင်စဝင်ရပါတယ်ရဲပြီးရင်တတော်ပြီးရပြီဆိုရင်ဒါကတော့ပထမဂိတ်ပေါ့နော်အဲ့ဒါပြီးပြီဆိုရင်ဘယ်အချိန်ထွက်မယ်ဆိုတာအစားကျွန်တော်တို့တင်ပေးထားရပါတယ်အဲ့ဒါမှလည်းတို့တွေကကျွန်တော်တို့တွေကိုကာပါအနေနဲ့ကျွန်တော်တို့ကာဝယ်ပေးထားတာအများကြီးရှိတယ်။သူတို့ဒီမှာဘယ်လိုလဲဆိုရင်ဒီပြည်နယ်တော်အုပ်ဆိုရင်လည်းပြည်နယ်တော်အုပ်ကနေပြီးတော့မှကျွန်တော်တို့တွေကိုလိုက်ပို့တာမျိုးရှိပါတယ
်။ကတားခင်တိတော်ဌာနအကြီးအကဲဦးစိုးတင်ကတော့တရားမဝင်တထုတ်လုပ်မှုတွေမှာအာဏာပိုင်တွေပါဝင်ပတ်သက်မှုမရှိဘူးလို့ဆိုပါတယ်
။အဲ့ဒါကဟိုကျွန်တော်တို့ဒီကတားခင်အတွင်းမှာတော့ဒီလိုဝန်ထမ်းတွေကပါဝင်ပတ်သက်တဲ့ဖြစ်စဉ်မျိုးကျွန်တော်တို့မရှိဘူးပေါ့နော်။
မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုတွေအဆုံးသတ်ပြီး2011ခုနှစ်မှာတက်လာတဲ့သမ္မတဦးသိန်းစင်ဆွေရကတော့2014ခုနှစ်ထဲမှာပဲပြည်ပကိုတစ်တင်ပုံမှုတားမြစ်ခဲ့တယ်လို့တင်မောက်ခုလုပ်ငန်းတွေကိုနှင်းနှင်းမှုတွေလည်းလုပ်ခဲ့ပါတယ်။သမ္မတဦးသိန်းစင်ဆွေရလက်ထက်မှာတရားမဝင်တစ်ထုတ်လုပ်မှုတွေကိုဟန်တားဖို့ကြိုးစားမှုတွေရှိတယ်ဆိုပေမဲ့2010ပြည်နှစ်ကနေ2015ခုနှစ်အတွင်းကမ္ဘာတဝန်းတစ်တော်တွေဆုံးရှုံးမှုမှာမြန်မာနိုင်ငံဟာတတိယအများဆုံးဖြစ်ခဲ့ကြောင်းကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့လေ့လာချက်ကတွေ့ရှိထားပါတယ်။စကိုင်းဒေသကြီးကလွတ်တော်ကိုယ်စားလှယ်ဦးတန်းလိုင်ကတော့သမ္မတဦးသိန်းစင်ဆိုးရတက်တန်းမှာတတော်ဆုံးရှုံးမှုတွေပုံများတယ်လို့ပြောပါတယ်
။ပို့ပြီးတော့မှကြကြပြတ်ပြတ်ဆိုးွားလာတာကတော့ဒီဦးသိန်းစင်အစိုးရလို့ပြောရမလားတော့မသိဘူးလေ။ဒီ2010ရဲ့နောက်ပိုင်းမှာတော်တော်ကိုဆိုးဆိုးွားွားဖြစ်လာပါလေ
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုခြင်းနဲ့သမ္မတဦးထင်းကျော်ဦးဆောင်တဲ့ဆိုးရတဲ့လက်ထက်မှာတော့တတော်လုံးမှုတွေကိုယာယီတားမြစ်ခဲ့ပြီးတင့်မောက်ခိုလုပ်ငန်းတွေကိုနှိမ့်နေရမှာတရားမဝင်ခုတ်လဲထားတဲ့တစ်တန်ချိန်16,000ညွန်နဲ့အမှုပေါင်း1,000ညွန်ဖွင့်လှစ်ရေးယူခဲ့ပါတယ်။ဒါပေမဲ့လည်းစကိုင်းဒေသကလူသူလှမ်းဝေးတဲ့တောတောင်တွေထဲမှာတော့တင့်မောက်ခိုလုပ်ငန်းတွေဆက်လက်ရှိနေဆဲဖြစ်ပြီးတချို့လုပ်ငန်းတွေမှာအရင်ဆိုးရတဲ့လက်ထက်ကတာဝန်ရှိသူတချို့နဲ့ပတ်သက်နေတာတွေတောင်ရှိတယ်လို့တဘာဝအရင်မြင့်နဲ့ပတ်ဝန်းကျင်ထင်းထင်းဆက်ချရေးကော်မတီဝင်ပြည်သူ့လွတ်တော်ကိုယ်စားဦးမင်းအောင်ကပြောပါတယ
်လက်ဆက်လက်နအချို့ကြံသေးတယ်ရေရေတင်းတော့မဟုတ်တော့ကြံပါသေးတယ်သူတို့အရင်မိတ်ဖက်တီပေါ့ဗျာသူတွဲလုခဲ့လူနဲ့ရရင်ရတယ်လို့ဟိုကြီးကြဲမုန်းတော့မှတော်တော့ကတော့လုံနေကြတော့မယ်
တစ်တော်တွေလိုအရင်မြစ်တွေကိုထင်းသိမှုအစိုးရသည်ရဲ့စိတ်ဝင်စားမှုနဲ့ကြိုးပမ်းမှုတွေကိုတော့ပတ်ဝန်းကျင်ထင်းသိရေးလှူရှားသူတွေကကြိုဆိုခဲ့ကြတာပါတနင်္ဂနွေလုံးမှာတစ်ခုတ်လုတ်ခွင့်တစ်နှစ်ပိတ်လိုက်တဲ့အစိုးရသည်ရဲ့အစီအစဉ်အားလည်းတစ်တော်တွေတကြောပြန်ရှင်းသင်နိုင်ရေးအထောက်အကူဖြစ်လာလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်ခင်ဗျာ
ကိုအောင်လုံးပြောပြခဲ့တာပါအခုနိုင်ငံတကာစောင်းပါဘက်ကိုဆက်ပါမယ်ပုတ်ကုံထုတ်လုပ်မှုတွေကနေအလုတ်ကင်ဖန်တီးပေးတာတွေလုံအားကတုံးမြင့်လာတာတွေကြောင့်အရှိတောင်အာရှမှာရှိတဲ့နိုင်ငံတွေထဲမှာဗီယက်နမ်နိုင်ငံဟာအလေလက်လူဒန်းစားတွေလှည့်မြန်စွာတိုးလာနေတာကိုတွေ့ရပါတယ်မျိုးကြီးပြာကြီးတွေမှာဝယ်လိုအားတဟုန်ထိုးတိုးမြင့်လာနေတာကိုအထင်သာမြင်နေရသလိုနိုင်ငံခြားထုတ်ကုန်အမှတ်တံဆိပ်ဈေးကွက်ပြိုင်ဆိုင်မှုတွေလည်းလှုပ်ဆောင်နေကြပါတယ်။ VOA သတင်းတော် Ralph Jennings သတင်းပေးပို့ထားတာကိုမရှာပေါင်းကပြောပြပေးမှာပါ
။ဗီယက်နမ်နိုင်ငံမှာ2014ခုနှစ်ကနေ2020ပြည့်နှစ်အထိဆိုရင်တိုင်းပြည်အတွင်းမှာအလဲအလတ်လူဒန်းစားနဲ့ချမ်းသာကြွယ်ဝတဲ့လူဒန်းစားဦးရေဟာ33သန်းအထိရှိလာမှာဖြစ်ပြီးဒါဟာတိုင်းပြည်အတွင်းကလူဦးရေရဲ့သုံးပုံတစ်ပုံလောက်ရှိတယ်လို့ဝယ်ယူသုံးဆွဲသူနဲ့ပတ်သက်ပြီးသူတေသနလည်လာပြုစုတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Boston Consulting Group Center for Consumer and Customer Insight အဖွဲ့ကပြောပါရယ်။အဲ့ဒီလူဒန်းစားအလွာတွေရဲ့ဝင်ငွေတစ်လဟာဒေါ်လာ900ကျော်အထက်ရှိတယ်လို့ဆိုပါရယ်။ဗီယက်နမ်နိုင်ငံဟာ1989ခုနှစ်ကစပြီးတော့နိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုဈေးကွက်တွေကိုဖွင့်ပေးခဲ့တာဖြစ်ပါရယ်။အလုတ်သမားအောင်ကြွမှုနဲ့ငွေကြေးဖောင်းပွားမှုပြဿနာတွေဖြေရှင်းတဲ့အနေနဲ့2012ခုနှစ်ကစပြီးတော့လွတ်လပ်စွာကုန်သွယ်မှုသဘောတူစာချုပ်တစ်ခုဖြစ်တဲ့ TPP စီဖက်ရဝန်ဒေတာပူးပေါင်းဆောင်ရွက်ရေးကုန်သွယ်မှုမှာပါဝင်လာပြီးတော့ဥရောပနဲ့နောက်ထပ်ကုန်သွယ်မှုစာချုပ်တစ်ခုထုတ်ဆိုခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာလုပ်ငန်းလည်ပတ်မှုကုန်ကျစရိတ်သက်သာတဲ့အတွက်ပို့ကုန်ထုတ်လုပ်တဲ့နိုင်ငံတွေကဗီယက်နမ်နိုင်ငံကိုသဘောကျနေကြတာဖြစ်ပါတယ်။နိုင်ငံခြားဆက်ယုံတွေဟာဘန်ဒါရေးထောက်ပံ့ပို့ဆောင်မှုကဏ္ဍတွေအပါအဝင်အပိုစီးပွားရေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်လာနေတဲ့အတွက်အလုပ်အကိုင်တွေပုံမှန်ဖန်တီးပေးတာလည်းရောက်ပါတယ်။ဗီယက်နမ်နိုင်ငံမှာအနိုင်ဆုံးလှုပ်အားကားကိုတိုးမြှင့်လိုက်တယ်လို့အိယာ၅ရန်းကတက်တာအောင်လဲအလုပ်သမားတွေကိုမိသားစုနဲ့အတူနေထိုင်ခွင့်ပြုလိုက်ပါတယ်။ရုံတွင်းစီမံခန့်ခွဲမှုလုပ်ငန်းတွေအတွက်အရေးအချင်းရှိတဲ့အလုပ်သမားတွေရှာဖွေရတာခက်ခဲတယ်လို့တချို့အလုပ်ရှင်တွေကပြောပါတယ်။ဒါတွေကိုလုပ်နိုင်တဲ့အရေးအချင်းရှိသူတွေကလည်းလှုပ်အားခပုံမှန်တောင်းကြတယ်လို့လည်းဆိုပါတယ်။တခြားစီးပွားရေးထွန်းသစ်စာအာရှနိုင်ငံတွေလိုမဟုတ်ပဲဒီကျေးလက်နေလူဒန်းစားတွေအတွက်စိုက်ပျိုးရေးလုပ်ငန်းတိုးတက်အောင်ဗီယက်နမ်အစိုးရကရင်းနှီးမြှုပ်နှံမှုတွေလုပ်ပေးတယ်လို့ Boston Consulting Group အရှိတောင်အာရှဆိုင်ရာအကြီးအကဲအဖာနန်ဘာရာဝတ်ကပြောပါတယ်။
That allows for the middle class to not just be confined to
လူဒန်းစားတွေအတွက်မြို့ကြီးပြကြီးတွေမှာပဲလုပ်ငန်းလုပ်ကင်စရာမလိုပဲမြို့ငယ်တွေကျေးလက်ဒေသတွေစားတဲ့နေရာအနှံ့မှာလုပ်ငန်းတိုးချဲ့လုပ်ကင်ခွင့်ရရှိစေမှာပါအာဆီယံနိုင်ငံတွေထဲမှာကျွန်မတွေ့ရတဲ့လောက်ကတော့ဗီယက်နမ်နိုင်ငံဟာလူလက်တန်းစားဥယျာဉ်လှည့်မြန်တိုးလာနေတဲ့နိုင်ငံတစ်ခုပါလူအနည်းစုချမ်းသာတဲ့ချမ်းသာဖို့ထက်လူလက်တန်းစားတွေကြားမှာကြဲကြဲပြန့်ပြန့်ဝင်ငွေတိုးလာတာကိုပို့ပြီးတော့အာယုံဆိုင်လာတာတွေ့ရပါတယ
်လွန်ခဲ့တဲ့နှစ်နှစ်ကဗီယက်နမ်နိုင်ငံမှာလူတစ်ယောက်ရဲ့တစ်နှစ်စာဝင်ငွေဟာဖြန်းဖြန်းကြီးဒေါ်လာ1400ပဲရှိရကနေ2020ပြည့်နှစ်အထိဆိုရင်ဒေါ်လာ3400အထိရှိလာမှာဖြစ်တယ်လို့လည်းဆိုပါတယ်အခုဗီယက်နမ်နိုင်ငံစီးပွားရေးအချက်အချာကြတဲ့ဟိုချီမင်းစီးတီမြို့ကရုံးတွေရှိတဲ့နေရာနဲ့ဖျော်ဖြေတင်ဆက်မှုတွေရှိတဲ့နေရာမှာကားလန်ပိတ်ဆို့မှုတွေပိုများလာနေပြီးတော့များသောအားဖြင့်ဗီယက်နမ်နိုင်ငံအတွက်ထုတ်လုပ်တဲ့ဈေးခန်းစေတင်ကားအမျိုးအစားတွေပါဝင် Honda နဲ့ Yamaha အမျိုးအစားမော်တော်ဆိုင်ကယ်တွေလည်းများပြားလာနေပါတယ်နေကန်အစားအစာတွေထက်ဈေးပိုကြီးတဲ့နိုင်ငံခြားသားအတွက်ဖွင့်ထားတဲ့စားတောက်ဆိုင်တွေ Apple နဲ့ Samsung အမျိုးအစားမိုဘိုင်းလက်ကင်ဖုန်းတွေလည်းအများအပြားသုံးစွဲလာနေကြပါတယ်ဟိုချီမင်းစီးတီမြို့က Dizen Shira and Associate အသင်းကနိုင်ငံတကာစီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ် Oscar Mosan ကအခုလိုပြောပါရယ
် So if you go inside of a Vietnamese house they might not have a lot of things
Vietnam ရဲ့အိမ်ထဲကိုဝင်ကြည့်လိုက်ရင်သူတို့မှာပစ္စည်းများများစွာစွာမရှိပါဘူးကျန်းမာရေးမှာပဲထမင်းထိုင်စားကြပါဒါပေမဲ့သူတို့မှာလက်ကင်ဖုန်းတစ်လုံးဒါမှမဟုတ်မော်တော်ဆိုင်ကယ်တစ်စီးတော့ရှိပါတယ်ဒါတွေကိုအပြင်မှာချပြလို့ရတဲ့ပစ္စည်းတွေလို့သူတို့ကမြင်ကြပါတယ်လူလက်တန်းစားအလွှာမှာနေနိုင်တာတခုတည်းမဟုတ်ပဲလူလက်တန်းစားတွေဖြစ်လို့ဒီလိုပစ္စည်းတွေဝယ်ယူလို့ရတယ်ဆိုတာကိုသူတို့ကပြကျင်ကြတာပါ
ဗီယက်နမ်နိုင်ငံမှာလူလက်တန်းစားအလွှာပိုများလာတဲ့အတွက်နိုင်ငံခြားပြန်ကျဈေးတွေတွေပိုးပြီးအာရုံစိုက်လာနေကြပါတယ်အထူးသဖြင့်အလွယ်စားလို့ရတဲ့အစားအစာတွေနှုတ်ထွက်ကုန်ပစ္စည်းတွေမော်တော်ဆိုင်ကယ်တွေကားတွေနဲ့လက်စစ်ပစ္စည်းရောင်းတဲ့သူတွေများပြားလာနေပါတယ်ဟိုချီမင်းစီးတီမှာဆိုရင်နာမည်ကြီးလူသိများတဲ့ Hamburger King, Starbucks, Family Mart, Nestle နဲ့ Sony စတဲ့စားတောက်ကုန်နဲ့လက်စစ်ပစ္စည်းအယောင်ဆိုင်တွေကိုလည်းကြဲကြဲပြန့်ပြန့်တွေ့လာရပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာနေတဲ့ခင်ပါရှင်2016ခုနှစ်စက်တင်ဘာလ3ရက်စနေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတောတာရှင်တွေနားဆင်နေကြဖြစ်ပါတယ်။အခုဆက်ပြီးတော့9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ပါဝင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီစီစဉ်တွေကမျိုးသမီးကဏ္ဍမှာဆိုရင်တော
့စစ်ဘေးရှောင်ဖို့ဟိုဟိုဒီဒီပြေလွှားနေကြရတဲ့ဒုက္ခတွေတွေတွဲတဲမှာအရွယ်အမျိုးမျိုးပါနေပါတယ်သူတို့အား
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကလည်းမေကွန်းထဲမှာထည့်ပြောခဲ့တဲ့ပင်လုံမှာမိမထားတဲ့စင်ပေးဆောင်တိုင်ရဲ့မျိုးသမီးတချို့ရဲ့ရင်ဖွင့်တန်တွေကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်သိပ္ပံနဲ့နည်းပညာကဏ္ဍကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါအခုပြောသွားတဲ့စီစဉ်နေတဲ့ကအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်ကိုမန္တန္တာချန်ကပြောပြပေးမှာပါ
Nikkei Asian Review မှာတော့မြန်မာနိုင်ငံညဉ့်ညဲလုပ်ငန်းစီရဲ့နောက်ကွယ်ရာကြီးမားတဲ့ပုံရိပ်ဆိုတဲ့ခေါင်းစဉ်နဲ့နေပြည်တော်မှာကျင်းပနေတဲ့ပြည်ထောင်စုညဉ့်ညဲရဲ့ညီလာခံဟာအောင်မြင်တဲ့တင်ကြတာတစ်ခုဖြစ်တဲ့အကြောင်းဆောင်းပါရှင်ဦးတက်မြင့်ဦးဟာအစချီရေးသားထားပါတယ်စစ်တပ်နဲ့တိုက်ပွဲတွေဖြစ်နေစေတိုင်းရင်းသားလက်နက်ကင်သုံးဖွဲ့ရလွဲလို့အပြစ်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေရောမထိုးထားတဲ့အဖွဲ့တွေပါအလုံးနီးပါးတက်ရောက်လာတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းတို့ပါတက်ရောက်လာတာကိုလည်းအလေးထားဖော်ပြထားပါတယ်ဒီပင်လုံကနေထူးခြားတဲ့ရလဒ်တွေထွက်လာလိမ့်မယ်လို့ဘယ်သူမှမျှော်လင့်မထားပေမဲ့ဆယ်စုနှစ်ပေါင်းများစွာဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ဖို့အတွက်တွဲဆောင်ဆွေးနွေးလိုတဲ့ဆန္ဒကိုပြသတာဟာထူးခြားတဲ့အောင်မြင်မှုလို့လည်းသုံးသပ်ထားပါတယ်ဒီနောက်မှာတော့ဆောင်းမရှင်ကမြန်မာနိုင်ငံကတိုင်းရင်းသားဖောင်းဆောင်တို့ရဲ့မျှော်လင့်ချက်တွေပထဝီဝင်နိုင်ငံရေးအရာအိမ်နီးချင်းတရုတ်နိုင်ငံရဲ့အရေးပါမှုနဲ့ငင်းကြိုင်းလုပ်ငန်းစဉ်မှာစီးပွားရေးအကျိုးခံစား권တွေမျက်မျှတ်တတခွဲဝေနိုင်မှုလိုအပ်တာတွေကိုလည်းအကျယ်တဝင့်ဖော်ပြထားပါတယ်မြန်မာနိုင်ငံဟာ1948ခုနှစ်မှာဗြိတိသျှကိုလိုနီလက်အောက်ကလွတ်လပ်ရရခဲ့ပြီးတဲ့နောက်ပိုင်းအခုချိန်ဟာငြင်းငြဲရနိုင်မှုအနည်းဆက်ဆုံးအချိန်ဖြစ်တယ်လို့ရှေ့လာမဲလာတွေအတွင်းရေရှည်အမျှော်မြင်ကြီးမှုတဏမန်ရေးရာကျွမ်းကျင်မှုတွေဟာလည်းတမှုထူးခြားတဲ့အပြောင်းလဲတွေကိုစောင့်ကြဉ်ပေးနိုင်လိမ့်မယ်လို့ဆောင်းမကိုညှိကုံးချုပ်ထားပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံချမ်းသာလာရင်စည်ရဲသားတွေကိုမမေ့သင့်ဘူးဆိုတဲ့ခေါင်းစဉ်နဲ့ Diplomat Internet စာမျက်နှာမှာတော့တိလဝါဆက်မှုစုံစီမံကိန်းကြောင့်ဒေသခံတွေထောက်ခရောက်ရတဲ့အကြောင်းနဲ့အစချီပြီးတော့ Authorized International အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးဟန်နာဟိုင်းစထရောင်းကရေးသားထားတဲ့ဆောင်းပါးကိုတင်ပြချင်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲတွေလှုပ်လာတာနဲ့အမျှအနောက်နိုင်ငံတွေကတန်ခတ်မှုတွေရုပ်သိမ်းပြီးရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာနေချိန်မှာပဲစီးပွားရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကြောင့်လူမှုဘဝတွေမှာရိုက်ခတ်နေတာတွေကိုထောက်ပြထားပါတယ်။ NLD အစိုးရဟာစီးပွားရေးလုပ်ငန်းတွေအတွက်လမ်းဖွင့်ပေးထားကြောင်းလည်းထပ်တလဲလဲပြောဆိုထားပြီးပြည်ပခန့်တွေဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာရင်းနှီးမြှုပ်နှံခြင်းတွေကိုအခွန်သက်သာ권ပေးဖို့အထူးတောင်းဖွံ့ဖြိုးမှုအစီအစဉ်တွေကိုအားပေးတဲ့သဘောထားတွေလည်းပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲမတိမငိမ့်ဖြစ်နေတဲ့နယ်စပ်ဒေသတွေကဖွံ့ဖြိုးရေးလုပ်ငန်းတွေမှာအလွန်ကျုံလုံနေတာတွေဟာအန္တရာယ်ကြီးတယ်ဆိုတာကိုလည်းအစိုးရတကလူသိရှင်ကြားလက်ခံပြောဆိုထားပါတယ်။ဒါပြင်ကချင်ပြည်နယ်ကကျောက်စင်းတုဖို့ရေးလုပ်ငန်းတွေကိုကန့်သတ်တာတိထုတ်လုပ်မှုတွေကိုယာယီတားမြစ်တာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့အစိုးရအနေနဲ့ရည်မှန်းချက်တွေကိုလက်တွေ့အကောင့်ထဲဖော်နိုင်ဖို့ဥပဒေအသစ်တွေခိုင်မာတဲ့ခြေလှမ်းတွေလှမ်းရပါလိမ့်မယ်။အခုအခါဒုတိယအဆင့်အကောင့်ထဲဖော်ဖို့ပြင်ဆင်နေတဲ့တိလဝါဆက်မှုစုံစီမံကိန်းရဲ့ပထမအဆင့်မှာကြုံနေရတာတွေကိုဒေါအောင်ဆန်းစုကြည်အစိုးရအနေနဲ့သင်ခန်းစာယူဖို့လိုအပ်တယ်လို့တိလဝါစီမံကိန်းဟာအစိုးရရဲ့စီးပွားရေးမူဝါဒတွေနဲ့လူမှုရေးအရာတရားမျှတမှုရှိစေဖို့ကတိပေးထားတဲ့အတိုင်းအကောင့်ထက်ဖော်နိုင်စွမ်းရှိမရှိစမ်းသပ်မှုတစ်ခုလည်းဖြစ်လာနိုင်တဲ့အကြောင်းညှိကုံးချုပ်ထားတဲ့ဆောင်းပါးကို thediplomat.com မှာဖတ်ရှုနိုင်ပါတယ်ရှင်
။ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်ကိုနားဆင်ခဲ့ကြရတာပါ။အခုဆက်ပြီးတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုလေ့လာကြအောင်ပါရှင်။ဒေါ်လာတန်ကစီစဉ်တင်ဆက်ထားပါတယ်။
idiom ne tin pya me idiom a thong ga ro
give someone a hard time
phit ba de sa lung paung ga g i v e give ga ပေးတာ SOMEONE someone ကတူတယောက်ရဲ့ A ကတခုတခါ HARD hard ကခက်တာ TIME time ကအချိန်ဆိုတော့စကပိုက်ခွန်ရဲ့တိုက်ရိုက်ဒီပေကတော့လူတူတယောက်ကိုခက်ခဲတဲ့အချိန်ပေးတာပေါ့ idiom ဆိုရဲ့ the white ဒီပေကတော့လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချိန်တူတူအတွင်းမှာခိုင်းထားတာလုပ်စရာတွေကလည်းတပုံကြီးပါပဲဗျာလို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
give someone a hard time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်အခုပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်ရေစုံနားဆင်ကြရမှာကအမျိုးသမီးကဏ္ဍဖြစ်ပါရဲ့ရှင်ဒီကဏ္ဍမှာဆိုရင်တော့မြန်မာနိုင်ငံတွင်းမှာရှိနေတဲ့စစ်ပေးရှောင်ဒုက္ခသည်တွေအရေးကိုမိမထားကြဖို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကဩဂတ်စ်လ31ရက်နေ့ကစတင်ကျင်းပတဲ့27ရာစုပင်လုံနီလာကန်ကြီးရဲ့အဖွဲ့မေကောမှာပြောကြားသွားပါတယ်။ဒါကြောင့်ပြည်တွင်းကစစ်ပေးရှောင်ဒုက္ခသည်တွေရဲ့ဘဝအခက်အခဲအခြေအနေတွေဘယ်လိုရှိသလဲဆိုတာကိုဒီပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ဆက်ထားတာကိုနားဆင်ကြပါရှင်။
အခုဆိုရင်တနိုင်ငံလုံးမှာရှိနေကြတဲ့ဒီမတို့ရဲ့နိုင်ငံသူနိုင်ငံသားတွေအားလုံးဟာစိုးရိမ်မျောလင့်ချက်များနဲ့စောင့်ကြည့်နေကြပါပြီ။မငြိမ်းချမ်းသေးတဲ့နယ်မြေဒေသတွေမှာရှိနေတဲ့ဒီမတို့ရဲ့တိုင်းရင်းသားတိုင်းရင်းသူတွေဟာလည်းဒီမတို့ရဲ့ညီလာခံကြီးဘယ်လိုဖြစ်လာမလဲဆိုတာကိုအားကိုးတကြီးစောင့်မျှော်နေကြပြီဖြစ်ပါတယ်။စေဘေးရှောင်ဖို့ဟိုဟိုဒီဒီပြေးလွှားနေကြရတဲ့ဒုက္ခတွေတွေအတွဲမှာအရွယ်အမျိုးမျိုးပါနေပါတယ်သူတို့အားလုံးရဲ့မျောလင့်ချက်တွေမှေးမှိန်အပြော့နေတာကြာခဲ့ပါပြီဒီတစ်ခါတော့ဘယ်လိုများဖြစ်လာမလဲဆိုတာကိုလည်းမဝင့်မရဲနဲ့မျောလင့်နေကြပါတယ်သူတို့ရဲ့ဒုက္ခတွေကိုကျမတို့တွေမေ့လို့မဖြစ်ပါဘူ
းအဲ့ဒါကတော့ဤပြီးတော့မှငရဲ့ကြာကျင့်ပါနေတဲ့သမိုင်းတင်27ရာစုပင်လုံညီလာခံကြီးရဲ့ပထမနေ့ဖြစ်တဲ့ဩဂုတ်လ30ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနေသူ့ရဲ့အဖွင့်မေကိုမှထည့်သွင်းပြောကြားသွားခဲ့တာပါ1949ခုဖေရီလကရှမ်းပြည်နယ်ပင်လုံမြို့မှာတိုင်းရင်းသားခေါင်းဆောင်တွေနဲ့ပထမအကြိမ်ပင်လုံညီလာခံကိုကျင်းပခဲ့တဲ့မြမလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့တမီဒေါက်အောင်ဆန်းစုကြည်ဟာအခု27ရာစုပင်လုံညီလာခံမှာထည့်သွင်းပြောကြားသွားတဲ့အချက်တွေနဲ့စစ်ပီးရှောင်ဖို့ဟိုဟိုဒီဒီပြေးလွှားနေကြရတဲ့ဒုက္ခသည်တွေအရေးကိုမေ့ထားလို့မဖြစ်ဘူးလို့အဆုံးဖြတ်ပြနိုင်မဲ့နေရာမှာရှိနေတဲ့တိုင်းသားခေါင်းဆောင်တွေနဲ့စစ်တပ်အပြင်လူထုကိုပါအခုလိုတိုက်တွန်းပြောကြားသွားတယ်လို့ယူဆစရာရှိပါတယ် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ထုတ်ပြန်ချက်အရ2015မှာမြန်မာနိုင်ငံမှာ IDP ခေါ်အိုးအိမ်စွန့်ပစ်ထွက်ပြေးနေကြသူပေါင်း6သိန်းနီးပါးဟာကချင်ကရင်ရှမ်းနဲ့ရခိုင်ပြည်နယ်တွေမှာအဓိကရှိကြတာဖြစ်ပါလေ။ပြည်တွင်းမှာပဲလက်နက်စွဲကိုင်းပြည်ပခါတွေကြောင့်စစ်တပ်ရဲ့ဖိနှိပ်မှုနဲ့လူခွေးချုပ်ဖောက်ခံရမှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရသူတွေဖြစ်ပါလေ။ဒါကြောင့်လေဒီ6သိန်းနီးပါးသော IDP တို့ရဲ့ဘဝမျှော်လင့်ချက်ဟာ27ပင်လုံညီလာခံကြီးကနေထွက်ပေါ်လာမဲ့အဖြေအပေါ်မှာအများကြီးမူတည်တယ်လို့ဆိုနိုင်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သတိပေးခဲ့သလိုစစ်ပေးရှောင်တွေရဲ့ဘဝကိုမမေ့သင့်ဘူးလို့ဆိုရမှာ စီဘေးရှောင်းလေးရဲ့ဘဝကဘယ်လိုရှိပါသလဲဆိုတာကိုတင်ပြလိုပါတယ်ပထမကတော့မန်ချန်ယန်ဒုက္ခသည်စခန်းမှာရောက်နေတဲ့စီဘေးရှောင်းကချင်းအမျိုးသမီးနော်လူသာဖြစ်ပါတယ်
အဲ့တမျိုးဒီရောက်နေဆိုတာကိုယ်အိမ်ကိုရွာစုံမှာထွက်ပြေးလာရဆိုမလွယ်ဘူးอ่ะเนาะဒီမှာကလေးလေပညာရေးလေတအားနောက်ကျသွားရေပေါ့ဒီမှာဟိုအစိုးရမဟုတ်တဲ့လူချင်းလူသားချင်းစာနာတဲ့ဖွဲ့စည်းရနေပြီးတော့တမီးတို့ဒီမှာကိုကြီးဆောက်ချောက်ထားတယ်ပေါ့ဒါပေမဲ့ဖူလို့မို့တော့မရှိဘူးဒီမှာလူတွေကအများကြီးဆိုတော့ဒီမှာစာမရေးလည်းမကောင်းဘူးစာဝတ်နေရေးလည်းမကောင်းဘူးပေါ့မကောင်းဘူးဆိုတော့သူများအလူချင်းတွေပေးတာကနာလေးတွေတမီးတို့စားနေရတယ်ပေါ့เนาะအမိသားစုများတဲ့အိမ်လေးဆိုတော့လုံချုံမှုဖို့လို့မရှိဘူးဟုတ်ကဲ့အဲ့လိုမျိုးအခက်အခဲတွေရှိပါတယ်ရှင
်အခုသမီးတို့ရောက်နေတာမကြောက်
ဟုတ်ကဲ့မကြောက်ပါအ
ဲ့ဒီမှာဒုက္ခတွေစုစုပေါင်းဘယ်လောက်လောက်ရှိလဲမသိ
ဘူးဒီမှာသမီးတို့ဒီမှာကက်နေမှာကက်နေဖွဲထားတယ်ရှင်သမီးတို့ဒီအုံလုံးကက်မှာတော့လူတွေထောင်ချီပြီးရှိပါတယ်ရှင်အဲ့တော့ကက်ဒီအများကြီးပဲဖွဲ့စည်းထားတယ်
အဲ့ဒီကက်မှာပေါ့နော်ဒီစခန်းမှာနေရေးထိုင်ရေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါလားမျက်စိထဲမှာမြင်လို့ရအောင်ပေါ့နော
်ဟုတ်ကဲ့ကက်မှာဘလို့နေထိုင်ကြလဲဆိုတော့လူတွေကအများကြီးပဲပေါ့အခုနေရေးကတိပိုင်းပြန်ရောက်လာပြီးဆိုတဲ့ခါကျတော့ဒီမှာကလေးတွေကဝင်းချောယောဂါတွေဖြစ်တယ်နာစီချောင်းဆိုအသက်ကြီးရဲ့ဖိုးအားကြီးဖိုးကြီးကတချို့တွေကယာတီဥဒ္ဒတာမခံနိုင်လို့အသက်ကြီးဆုံးရှုံးရတာတွေရှိတယ်ပေါ့အဲအဲ့လိုမျိုးကြောင့်သူတို့တကယ်လို့လည်းဒီပြစ်ခတ်မှုရက်စေးသွားလို့လည်းပြန်သွားနေသူတို့ဘာမှမျောလင့်ချက်မရှိတော့အိမ်မှာဘာဆိုဘာမှကုန်းကောက်ဆံမရှိတော့တဲ့ဘဝမျိုးကိုပြန်ဆိုင်ယူရမှာပေါ့အဲ့ဒါကြောင့်သူတို့ကဒီမှာနေရထိုင်ရတယ်ဆိုတာလည်းနည်းနည်းမှစိတ်မချမ်းသာရဘူးပေါ့ဟုတ်ကဲ့
ဒုတိယကတော့စေဘေးရှောင်ကချင်းအမျိုးသမီးလက်စည်းခေါ်ကြဖြစ်ပါတယ
်စတော့ရောက်လာတဲ့အကြောင်းကတော့ဒီလူပါဆရာမရဲ့ဟိုကလည်းစတော့ကယူအားမနေရတာဒါအားဒုက္ခရောက်လို့အခုကဒီသူ့တဲ့ဆိုမှမနေ့ကတည်းကစူချမ်းကျင်နေစကားအတိုင်းမဖြစ်တဲ့အတွေ့အကြုံအခုကျတော့ဒီလိုရှောင်ပြီးထွက်ပြေးနေရပါတယ်သူတို့ကြောက်လို့ထွက်ပြေးလာတာ
ဟုတ်ကဲ့ကြောက်လို့ထွက်ပြေးလာရတယ်ဆိုတော့ဘလို့အန်ဒီရီရင်ဆိုင်ကြရလို့ပါလေ
ဒီဟာမှာသူတို့တွေးလို့မရဘူးအဖိုးကြီးအဖွားကြီးကိုလည်းတွေးလို့မရဘူးကလေးလူငယ်အစအကုန်လုံးမကြံတွေးလို့မရဘူးတွေးပြီဆိုလို့ရှိရင်အကုန်လုံးတတ်ဖြတ်ကျူးချီတော့အဲ့လိုအမျိုးမျိုးဒုက္ခပေးတဲ့အတွေ့အကြုံကျွန်တော်ကကြောက်ပြီးမှထွက်ပြေးလာတာ
ပါဟုတ်ကဲ့အဲ့ဒီထွက်ပြေးလာတဲ့ဟိုလန်ခီမှာပေါ့နော်အတွေ့အကြုံကိုပြောပြပေးပါလား
ထွက်ပြေးလာတာလန်ခီမှာတော့ကျွန်တော်တနေ့ကုန်လမ်းလျှောက်ပြီးမှကလေးနဲ့ဒီတိုင်းနဲ့တော့လမ်းလျှောက်ပြီးလာရတယ်အဖိုးကြီးအဖွားကြီးလည်းဆန်ကင်နဲ့တင်လို့ရတာအတင်းနဲ့ဖန်းစင်နဲ့ဖန်းပြီးမှလာတဲ့လူတွေလည်းလာကြတယ်
အဲ့ဒီတော့ဒီမိုက်ဂျာဒီဒုက္ခသည်စခန်းကိုရောက်တော့နေထိုင်ရေးနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
နေထိုင်ရတော့အစင်တော့မပြေဘူးရေရအစဒီစားဝတ်နေရဆိုလဲဝပနာအဖွဲ့စီကသူတို့အလူရှင်ရှာဒီမှာကျတော့နေပေးကဆန်ရတယ်ဆန်စားရတယ်ဒါတော့ကျတော့ပတ်ဆံဝင်ငွေလည်းမရှိတဲ့ခါကျတော့ကလေးတွေလည်းစားဖြူပြီးမှသမင်းစားရတဲ့အချိန်လည်းရှိရအဲ့
တော့ဒီမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ပါရောသူတို့ရဲ့အဓိကဒီခံစားချက်တရားပါတယ်လေသူတို့ရဲ့ညှိထွားတာနေပေါ့နော
်ညှိချင်နေတဲ့ပတ်သက်ပြီးမှတော့အခုဒီမှာဆေးကလည်းတိတ်ကြွန့်ချင်တဲ့လူတွေလည်းမရှိကြဘူးမရှိကြတဲ့အတွေ့အကြုံကလေးမွေးဖွားတဲ့လူတွေလည်းအသက်ဆုံးရှုံးသွားတဲ့လူတွေလည်းရှိတယ်နောက်ပြီးတော့ကျတော့ညှိချင်နေရလဲကိုသားသမီးတွေကလည်းငယ်ကလေးလည်းကြီးတဲ့ကလေးလည်းဆုံးတဲ့ဟာလည်းရှိကြတယ်အဲ့ဒီအတွေ့အကြုံဟိုရှင်းဝမဖူလုံဘူးဆိုတော့ကျန်လို့လည်းအများစိတ်စိညစ်ဒုက္ခပြီးရောက်ပြီးနေရတာ
အဲ့ဒီတော့ဒီလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့နော်ဗာမြန်ပြောချင်တယ်မသိဘူးဒုက္ခတွေဒီဦးနေနေပေါ့နော
်ပြောရမယ်ဆိုတော့ကျန်လို့ကယူအားကိုပြန်တော့ပြန်ချင်တယ်ဒါပေမဲ့ဟိုဟာပါလဲကျန်လို့ဒီတူလူထုကိုအတွေ့မခံတွေ့လို့လည်းမရဘူးတွေ့ပြီဆိုလို့ရှင်တတ်တယ်ဖြတ်တယ်ဆိုတော့ကျန်လို့မှပြန်လို့မရဘူးပြန်လဲပြန်ချင်တယ်ပြန်မယ်ဆိုလည်းကျန်လို့ကအိမ်မှာဘာမှမျောလင့်ချက်မရှိဘူးပြန်ရင်လည်းကျတော့ဘာမှလုပ်ကင်စားတော့ဘူးလေဘာမှမရှိဘူးဆိုတော့အခုဘလို့ပြန်ရမယ်ဆိုတော့ကျတော့ဘလို့မှစဉ်းစားလို့မရဘူ
းနောက်ဆုံးအနေနဲ့ကတော့စစ်ဘေးရှောင်းကချင်းအမျိုးသမီးအာခိုင်ရဲ့ပြောကြားချက်ကိုတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလေရှင
်မင်းရထိုင်ရတာတော့ဆရာမကြီးဒီမိုက်ကြရန်ကနေပြုစုပေးတဲ့နင်းထွက်အဖွဲ့ရနေတော့အတတ်နိုင်ဆုံးတော့ကျမတို့ပေါ့နော်ဒီတိုက်ဟောင်းပေါ့နော်ไตฮองเอลเมียวเทมาจมารุเอนีดาสุตสุสุยอคันตคันตคันเอลเมียวเปี้ยมาจมารุเอมาสุซีบีหนีจาบาเดอืมบลูပြောရမလဲနေရထိုင်ရတာတော့တော့ကိုရကုတေတာမဟုတ်တော့လဲအခက်ခဲတော့အမျိုးမျိုးကြုံရပါတယ်
အဲ့တော့စခန်းမှာပေါ့နော်ဒီအမျိုးသမီးတွေပေါ့နော်ဟိုအများဖြင့်လူကြီးတွေပေါ့သူတို့စန္ဒတွေကဘာတွေရှိလို့ပြောကြလဲရှင
်သူတို့စန္ဒတွေကတော့ဘယ်လိုပြောရမလဲဆိုတော့ဒီသူတွေဒုက္ခပြဖြစ်နေတဲ့အတွက်ကြောင့်ပေါ့နော်သူတို့ရဲ့စိတ်တွေးခံစားမှုတွေပေါ့နော်ဒါအချိန်ငင်းချိုင်းရရမလဲပေါ့ကိုယ်တိုင်းနေမှာအဲအများဆုံးငင်းချိုင်းရရခြင်းလေဆိုပြီးမှပြောကြတယ်ပြီးတော့ကိုရွာကိုအများဆုံးပြန်ခြင်းတာပေါ့နော်တခြားနေရာမှာလာပြီးမှတိတ်ခိုရတယ်ဆိုတော့အဆက်ဆက်အရာရာအထက်သေးတွေအများကြီးရင်ဆိုင်ရတော့ဆရာမကျမတို့ပြောချင်တာကဒီလိုပါဆရာမရဲ့အင်းကျမတို့ရဲ့ဒီတိုင်းပြည်ကိုပေါ့နော်တိုင်းပြည်ငင်းချင်းရဲ့အများဆုံးရပြီးမှနှစ်ဦးနှစ်ဖက်ပေါ့ကွာစိုးရအနေနဲ့ကလည်းကျမတို့ဒီချင်းအမျိုးသားရဲ့အပေါ်မှာပေါ့နော်လူသားချင်းစာနာပြီးမှနားလေပြီးမှတူနဲ့တူအဲ့လိုမျိုးငင်းချမ်းရဲ့အမြန်ဆုံးရပြီးမှကျမတို့ပြည်သူလူထုတွေကလည်းကိုယ့်ရဲ့ကုမြေကိုအမြန်ဆုံးပြန်ပြီးမှလောက်ကန်စားတော့ခွင့်ကိုအမြန်ဆုံးရချင်တယ်ပေါ့ဒီမှာကျမတို့ကမိမိရဲ့ရက်ရွာကိုထားခဲ့ပြီးထွက်လာခဲ့တယ်ဆိုရင်အိမ်ပြန်လဲဆိုလို့ရှိရင်လည်းတော့ကျမတို့ကအိမ်လည်းမရှိတော့ခံနေနေအလုံးရလည်းတော့အစိုးရတွေကတိတ်သွားတယ်ယူသွားတယ်ဆိုတော့ကျမတို့ကပြန်ရမယ်ဆိုလဲပြန်လမ်းမရှိတယ်လို့ကျမတို့ရဲ့စိတ်တွေးခံစားမှုတွေကအဲ့လိုဖြစ်နေတယ်ကျမ You can bend but never break me cause it only serves to make me more determined
အခုဆက်ပြီးတော့ဒေါခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနည်းပညာကဏ္ဍကိုနားဆင်ကြအောင်ပါရှင်
မဆက်လို့ရေလုပ်ငန်းမှာအသက်ဆုံးရတဲ့အထိကျုံနေရတဲ့မတော်တဆမှုတွေကအဆောက်အဦဆောင်နေခြင်းပြိုကျမှုကြောင့်ကျုံရတဲ့အန်ဒီကိုဘလို့ကာကွယ်နိုင်လဲဆိုတာစင်ကာပူနိုင်ငံလုပ်ငန်းခွင်ဘေးရန်ရဲ့ကင်းရဲ့အင်ဂျင်နီယာဦးရင်းငင်းကိုမေးမြန်းပြီးတင်ပြပေးမှာပါအဆောက်အဦတွေကို reinforced concrete လို့ခေါ်တဲ့တန်ကူကွန်ကရစ်နဲ့ဆောက်ကြပါတယ်တန်ကဆန့်အား tensile force ကိုခံနိုင်ပြီးကွန်ကရစ်က PR compressive force ကိုခံနိုင်တာမို့ PR ရောဆန့်အားပါခံနိုင်စေဖို့အတွက်တန်နဲ့ကွန်ကရစ်ကိုတွဲပြီးတုံးကြတာပါကွန်ကရစ်လောင်းဖို့အတွက်ပထမဦးဆုံး formwork တည်ဆောက်ဖို့နောက် shoring လို့ခေါ်တဲ့ညှင်းဆင်ရပြီးပြိုကျမှုအများဆုံးဖြစ်တတ်တာကကွန်ကရစ်လောင်းတဲ့အချိန်လို့ဦးအေးငိမ့်ကပြောပါတယ
်ကွန်ကရစ်လောင်းဖို့လို့ပုံရိုက်ရတယ်ဟုတ်ပါရှင်တိုင်လောင်းမယ်ဆိုလို့ရှိရင်လည်းပဲတိုင်ပုံမှန်မျိုးရအောင်ပုံရိုက်ရတယ်ပုံလောင်းရတယ်နေရံတွေကိုကွန်ကရစ်လောင်းတဲ့အခါမှာလည်းပဲနေရံတွေကိုဆင်ရတယ်ဆိုပြအဲ့လိုကွန်ကရစ်လောင်းမှုအတွက်ဆင်ထားတာအဲဒီကုလုံးဖောင်ဝတ်လို့ခေါ်တာပါအဲ့ဒီဖောင်ဝတ်ကိုထောက်ပေးထားတာအောက်ကထောက်လေကြတော့ showing လို့ခေါ်ရတယ်အင်္ဂလိပ်လိုတော့သူ့ကိုညမ်းလို့လည်းခေါ်လို့ရပါတယ်ဒါမှမဟုတ်ညမ်းဆိုတဲ့သဘောကတော့လူတွေအလုံးလို့ဖို့အတွက်ဆင်ထားတာသူကဖောင်ဝတ်ကိုထောက်ပေးထားတာဖြစ်တဲ့အတွက်ကြောင့်အင်္ဂလိပ်လိုကတော့ showing လို့ခေါ်တယ်ဒါမှမဟုတ်ရှင်လဲ force wall လို့ခေါ်ပါတယ်ဖောင်ဝတ်ပြိုတယ်ပြိုကြမယ်တကယ်တော့ဖောင်ဝတ်ပြိုတာမဟုတ်ဘဲနဲ့ showing ရနေပြီးတော့အောက်ကထောက်တယ်ရနေပြိုတာပေါ့နော်ဖောင်ဝတ်ကဆင်းပြီးသွားပြီဆိုလို့ရှိရင်အဲ့ဒီပုံမှာ reinforced steel တွေထည့်ပြီးတော့ကွန်ကရစ်ကိုလောင်းပါတယ်လောင်းတဲ့နေရာမှာအဓိကအရေးကြီးတာဘာဖြစ်လို့ဆိုတော့ကွန်ကရစ်လောင်းလိုက်တဲ့အခါမှာကွန်ကရစ်အဆိုးကတော့လေးတယ်ပေါ့အဲ့ကွန်ကရစ်အဆိုးကလေးတဲ့ဟာရယ်နောက်ပြီးတော့အပေါ်မှာလူတွေတက်ပြီးတော့ယက်နေတဲ့ဟာရယ်နောက်ကွန်ကရစ်လောင်းနေတော့မှကွန်ကရစ်အသားချအောင်လို့အထက်မှာလေးပေါက်တွေပါနေမရှိနေအောင်လို့လုံးဝပိတ်တော့အောင်တုံခါစက်နဲ့ vibrator နဲ့ထိုးပြီးထည့်တယ်ပေါ့ဖောင်ဝတ်တစ်ခုတော့လည်းလှုပ်နေအောင်အဲ့ဒီပေါင်းပြီးတော့ဒီဖောင်ဝတ်ပုံမှာတက်ရောက်တဲ့အားတွေများတယ်အဲ့တော့ကြောင့်ဖောင်ဝတ်ပြုတ်တဲ့
ပထမဆုံးလိုအပ်တဲ့ formwork ပုံရိုက်ခြင်းကစပြီးအန်ဒီယန်ကင်းအောင်လုပ်ရမှာအဓိကအရေးပါတာကကြီးကျက်တဲ့ supervisor ဖြစ်ပြီးပုံရိုက်ပြီးလို့ concrete မလောင်းခင်မှာလည်းနားလေတက်ကျွမ်းသူကစစ်ဆေးဖို့လိုပါတယ
် supervisor လုပ်တဲ့သူကအဲ့ဖောင်ဝတ်စမင်နေရာရဲ့ drawing ကိုတေချာကြည့်ဖို့လိုပါတယ်ခြေဝန်းဘယ်လောက်ရှိမလဲအမြင်ကဘယ်လောက်ရှိမလဲနောက်တော့အဲ့ဒီနေရာမှာဖောင်ဝတ်စင်နေဆိုလို့ရှိရင်ဘလို့ပစ္စည်းအမျိုးအစားတွေလိုမနေပါတော့ jet base လိုမယ် scaffold frame လိုမယ် cross tracing လိုမယ်ချုပ်တန်းတွေလိုမယ်စသဖြင့်အဲ့ဒါကိုသူတေချာကြည့်ဖို့လိုပါတယ်အကယ်၍အဲ့လိုပစ္စည်းတွေတေချာမရှိလို့တွေ့ရပစ္စည်းတွေဆွဲပြီးသုံးမယ်ဆိုလို့ရှိရင်အလုံးမတန်နေများပါတယ်အဲ့တော့ဖောင်ဝတ်စင်မယ်ဆိုတာနဲ့ဖောင်ဝတ်စင်နဲ့ကြီးကြရင်မှုစူပါပဇာကနေပြီးတော့လိုတဲ့ပစ္စည်းတွေကိုတေချာပြန်တက်တက်ရပါတယ်ဒါကပထမဆုံးချက်ပါဒုတိယစင်အနေနဲ့ဘာဘယ်နည်းနဲ့ဆင်မလဲဆိုတာကိုသူကြည့်ဖို့လိုပါတယ်အဲ့အင်းနဲ့ဆင်းတဲ့ကောင်ကိုသူ့အလိုမျိုးတွေကိုပြောပြထားဖို့လိုပါတယ်။နောက်အဲ့ဒီစီးတွေသုံးတဲ့နေရာမှာဘယ်ဟာကိုဘယ်လိုသုံးရမလဲ၊ဘယ်နေရာကဘယ်လိုမသုံးနိုင်ဘူးဆိုတော့လည်းသူသေချာသိဖို့လိုလိုပါတယ်။လိုလိုကနေအနေနဲ့လည်းတကယ်လို့ကိုမသိဘူးဆိုလို့ရှိရင်ရမ်းမလို့ခဲ့နဲ့။ဒါ Golden Rule ဆိုတာရှိပါတယ်။ Don't know us ။ငါတို့မသေချာဘူးဆိုလို့ရှိရင် Supervisor ကိုမေးပြီးတော့သေချာလုပ်ဖို့အရေးကြီးပါတယ်။ဟုတ်လား။ အဲ့ဒါတော့အချိန်ကလိုအပ်ချက်ပါအကယ်၍ဖောင်းမဆင်ပြီးသွားပြီဆိုလို့ရှိရင်လည်းပဲအင်ဂျင်နီယာဖြစ်စီမန်နေဂျာဖြစ်စီနားလည်တဲ့သူတယောက်ကနေပြီးတော့ဆင်ပြီးထားတဲ့ဖောင်းမကိုကွန်ကရစ်မလောင်းငယ်အဲ့ဒီဖောင်းမဟာအနည်းကင်းသလားမကင်းဘူးလားဆိုတော့ကျေသေးချာကြာနာနာစစ်ဆေးကြည့်ဖို့လိုပါတယ်ဒီနှစ်သူမကြခင်ဩဂုတ်လ13ရက်နေ့တုန်းကနားနှာခေါင်းဆေးရုံဝင်းအတွင်းမှာဆောက်လုပ်ဆိုင်ငါရတိုက်ငါလွှာဖို့ကွန်ကရစ်လောင်းနေတော့ဖောင်းဝပြူလာမှာလူတယောက်ပေပြီးတော့တယောက်ထိခိုက်တန်းရတယ်ဒီဖောင်းဝဆင်းတဲ့ကိစ္စကဗမာပြည်မှာတော့ဥတွေလည်းမရှိဘူးနောက်ဖောင်းဝဆင်းတဲ့သူတွေကိုလည်းပြန်နှံပေးတာမရှိဘူးပေါ့နော်ဆိုတော့တော့အနေများပါတယ
်မြန်မာနိုင်ငံမှာဒီဆောက်လုပ်ရေးနဲ့ပတ်သက်ပြီးတော့စနစ်တကျမရှိသေးဘူးလို့ထင်ပါတယ်ဆရာဆရာတော့စင်ကာပူနဲ့နည်းနည်းနှိုင်းယှဉ်ပြီးပြောပြပေးပါလားစင်ကာပူမှာအဆောက်အဦဆောက်မယ်ဆိုရင်ဘာတွေလိုအပ်ပါတယ်လဲဆရာအဲ့ဒါလေးသိအောင်ပေါ့နော်
ဟုတ်ကဲ့ပရမတ်တော့အရေးကြီးတာကတော့ဥပဒေနည်းဥပဒေလုံထုံးလုံနည်း cooperative နော် standards တွေပါအဲ့ဒါအရေးကြီးပါတယ်ဆိုတော့စင်ကာပူမှာတော့ဆောက်လုပ်ရေးမှာ safety နဲ့ပတ်သက်လို့ WHS ဆိုတာရှိပါတယ် Workplace Safety and Health Act 2006ပေါ့နော်အဲ့ဒီအထက်မှာဘာပါလဲဆိုတော့အလုပ်ရှင်တွေကအလုပ်သမားတွေကိုသူလုပ်မဲ့အလုပ်အတွက်ကိုသင်တန်းပေးရမယ်နောက်ပြည်စုံလို့လုပ်တဲ့ information တွေပေးရမယ်ညွှန်ကြားချက်တွေပေးရမယ်နောက်ကြီးကြပ်မှုတွေပေးရမယ်ဆိုဥပဒေနဲ့ပြဋ္ဌာန်းထားပါတယ်အဲ့ဒီဘက်ကြောင့်ဘယ်အလုပ်ကိုပဲဖြစ်ဖြစ်အလုပ်လုပ်မဲ့အလုပ်သမားတိုင်းဒီအဲ့ဒီပတ်သက်တဲ့အလုပ်အတွက်ကိုသင်တန်းတွေတက်ရပါတယ်အဲ့ဒီသင်တန်းတက်ပြီးတော့တကယ်ကျွမ်းကျင်တဲ့သူတွေဖြစ်မှသာလဲအဲ့ဒီအလုပ်ကိုလုပ်ပိုင်ခွင့်ရှိပါတယ်တကယ်အဲ့လိုမှမဟုတ်ဘဲနဲ့သင်တန်းမတက်ဘဲနဲ့လုပ်မှဆိုလို့ရှိရင်အဲ့ဒီဥပဒေကအပြစ်ပေးအရေးယူလို့ရပါတယ်ခင်ဗျာကျွန်တော်တို့စီမှာအဲ့လိုဥပဒေမရှိသေးတဲ့အခါကျတော့သင်တန်းတက်ဖို့ကလည်းဖြစ်မနေတက်ရမယ်လို့လည်းမရှိဘူး။နောက်အလုပ်ရှင်တွေနေဘက်ကလည်းဘလို့သင်တန်းပေးရမယ်ဆိုလည်းမရှိဘူး။နောက်သင်တန်းတက်ရမယ်လို့ဥပဒေပြဋ္ဌာန်းသေးတယ်အောင်အဲ့လိုမျိုးသင်တန်းတွေကလည်းတော်ရင်မရှိသေးဘူးပေါ့
။ဒီမြန်မာနိုင်ငံမှာဆောက်လုပ်ရေးကို contract ယူပြီးလုပ်နေတဲ့လူတွေကဒီဆောက်လုပ်တဲ့နည်းပညာနဲ့အန်ဒီရီတွေကိုတိတ်ပြီးတော့နားလည်လို့လုပ်နေကြတာမဟုတ်ဘူးလို့ထင်ပါတယ်ဆရာ။ဘာလို့လဲဆိုတော့ခဏခဏလေဒီ contract ဆောက်တဲ့ဥစ္စာတွေကအရေးသွေးမပြည့်မီတာတွေတွေ့နေတော့လေဒါနဲ့ပတ်သက်ပြီးတော့ဘယ်လိုလုပ်ရင်ကောင်းမလဲဆရာဆရာပြောလို့ဆိုအလုပ်ရှင်တွေကလုပ်ရမယ်ဆိုတော့ဒီအလုပ်ရှင်တွေကိုယ်တိုင် contract ယူပြီးလုပ်နေကြတယ်ပတ်စံရှိလို့သာလုပ်နေကြတာများပါတယ်လို့ထင်တယ်ဆရာဆိုတော့သူတို့အတွက်စီကံသတ်မှတ်မှုတွေအဲ့ဒါနည်းနည်းပြောပြပေးပါအောင်ဆရာ
ဟုတ်ကဲ့အရေးကြီးတာကတော့ regulation ရဲ့ cooperativeness နဲ့ standard တွေပါအဲ့လိုဆိုတော့အဲ့ဒီ regulation တွေကဘာလို့ရမလဲဆိုတဲ့ဟာကိုသူတို့ပြောပြတယ်။တော့ standard တွေကအဲ့လိုလုပ်တဲ့နေရာမှာဘလို့စီမျက်စီကန်းနဲ့စံနှုန်းတွေကိုလိုက်နာရမယ်ဆိုတော့ပြောပြတယ်။တော့ cooperatives ကအဲ့လိုလုပ်တဲ့နေရာမှာဘလို့အထောက်ပံ့နေပေးမလဲပေါ့နော်။အဲ့ဒီအရာတွေကိုပြောပြတယ်။မြန်မာနိုင်ငံမှာအဲ့လိုဟာမျိုးတွေမရှိတဲ့အခါကျတော့ဒါအလုပ်ရှင်တွေအပြစ်လည်းမဟုတ်ပြန်ဘူးဗျ။ဘာလို့ဆိုတော့သူတို့ကဘာလို့ရမလဲဆိုတဲ့စနစ်ဘာမှမရှိတဲ့အခါကျတော့သူတို့အဆင်ပြေလို့ကြိတ်ကြပြီးလုပ်နေကြတာပေါ့လေ။ဘာမှစနစ်တကျမရှိဘူးပေါ့နော်။ကဲရည်လာအဲ့လို cooperatives မြန်မာ standard နော် regulation တွေထွက်လာမှာဆိုလို့ရှိရင်လူတိုင်းလူတိုင်းကဘာလုပ်ပလုပ်လို့ဖောင်းဝဆင်မယ်ဆိုလို့ရှိရင်လည်းဖောင်းဝဆင်လို့ရှိရင်ဟောဒီအတိုင်းလုပ်အောင်မယ်ဟောဒီအတိုင်းဆင်ရမယ်ဒီပစ္စည်းတွေတောင်းအောင်မယ်နောက်ဒီလောက်အမြင့်မှာဒီလိုထားအောင်မယ်ဆိုရင်ပေါ့နော်အဲ့လိုပြဋ္ဌာန်းပေးလိုက်မယ်ဆိုလို့ရှိရင်တော့အခုလိုမတော်ဆမှုတွေအများကြီးနည်းတော့မှာပါလှုပ်ရှင်တွေဘက်ကလည်းလှုပ်ရတာလွယ်သွားတယ်နောက်အလုပ်သမားတွေဘက်ကလည်းလှုပ်ရတာစိတ်နှစ်ကြရှိသွားမှာသူတို့ဘလို့ဆင်ရမယ်ကတော့နားလည်သွားတယ်တိသွားတယ်ကျွမ်းကျင်တဲ့သူတွေဖြစ်သွားမှာပါအရေးကြီးတာကတော့ပြည်တော်စုအစိုးရအနေနဲ့လုပ်ငန်းငယ်အနေကင်းရှင်းဥပဒေထွက်မယ်ဆိုတော့လေခုဒီမထွက်သေးပါဘူး။သူတို့အကျန်းရေးထားတဲ့လုပ်ငန်းငယ်အနေကင်းရှင်းဥပဒေမှာလည်းလိုအပ်ချက်တွေအများကြီးရှိတော့ကျွန်တော်တွေ့ရပါတယ်။အဲ့ဒီဥပဒေကျန်းထွက်လာတဲ့အခါမှာအဲ့ဒီဥပဒေနဲ့အတူအဲ့ဒီဥပဒေကိုအထောက်ပံ့ပေးမယ်လို့ဥပဒေအများကြီးလိုပါတယ်။အဲ့လို new ဥပဒေထွက်လာပြီဆိုလို့ရှိရင်အဲ့ဒီ new ဥပဒေရဲ့အောက်မှာစဉ္ညစဉ္ညို no cooperatives ဆိုတဲ့အဲ့ဒီအမျိုးမျိုးထွက်ဖို့လိုပါတယ်။အရင်ဟာလည်းမရှိဘဲနဲ့ဆောက်လို့လို့ဆင်းရဲကြဖြစ်လာလို့ဆိုတော့လွယ်ပါအောင
်ဥွေးငင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံရအောင်သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ကြရတာပါ VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောတာရှင်များခင်ဗျာ။စီးရီးယားနိုင်ငံဟာလူမှုအရက်ဖက်အဖွဲ့အစည်းတစ်ခုအစပြုခဲ့ရာအရက်ဒေတာတွေကတခုဖြစ်ပါတယ်။ဒီဒေတာကလူသားတွေဟာအတူတကွစုဝေးတင်းဖွဲ့ပြီးတော့မြို့ရီမြို့ကြီးတွေမှာနေထိုင်ကြတဲ့ဒလိကိုအစောဆုံးတွေ့ရှိခဲ့ကြသူတွေဖြစ်ပါတယ်။စီးရီးယားနိုင်ငံအတွင်းကလူမှုအဖွဲ့အစည်းတွေဟာလေယာစိုက်ပျိုးရေး၊မီးတဲပစ္စည်း၊တပ်ထုနဲ့ဖန်တဲပစ္စည်းတွေလှပတဲ့အနုပညာပစ္စည်းတွေဖန်တီးတဲ့အတက်ပညာနီးပညာတွေတွေ့ဝကြပါတယ်အလွန်ကြီးမားတဲ့ကြီးနဲ့တန်တဲ့ခက်လက်ရာတွေဟာဂရိရောမမြို့ကြီးတွေခန္ဓာတ်တွေရ ရဲတဲ့ကြီးတွေအထိရောက်ရှိခဲ့ပြီးဒီလူမှုအဖွဲ့အစည်းကနေအပြောင်မြောက်ဆုံးအမှုပညာလက်ရာတွေပြီးသူကလက်ရာတွေဟာကမ္ဘာပေါ်မှာအမခန်းကြီးကျယ်ထဲဝါတဲ့ယဉ်ကျေးမှုအမွေအနှစ်တွေဖြစ်ခဲ့ပါတယ်။စီးရီးယားနိုင်ငံအတွင်းမှာ UNESCO အဖွဲ့ကြီးကနေအတိအမှတ်ပြုထားတဲ့ကမ္ဘာခြေရောက်အမွေအနှစ်ထိန်းသိမ်းစောင့်ရှောက်ရေးဒေတာ6ခုရှိပြီးတခြားနေမြေ12ခုကိုလည်းထည့်သွင်းသတ်မှတ်ဖို့အတွက်အဆိုပြုထားပါတယ်။အခုချိန်မှာတော့ဒီလိုတန်ဖိုးမဖြတ်နိုင်တဲ့ခြေရောက်ပစ္စည်းတွေဟာပျောက်ကွယ်သွားခဲ့ပါပြီ။တချို့ကတော့9နှစ်ကြာပြည်တွင်းစစ်ကြောင့်ပြိုကျပျက်စီးခဲ့ရပါတယ်။ဒါပေမဲ့အစားထိုးလို့မရနိုင်တဲ့ရှေးဟောင်းအမွေအနှစ်တွေကိုအကြီးအမားဆုံးချိမ့်ချောက်နေတာကတော့ Isaiah စစ်သွေးကြွအကျန်းဖက်အုပ်စုပဲဖြစ်ပါတယ်။အဲ့ဒီအကျန်းဖက်သမားတွေဟာလွန်ခဲ့တဲ့2နှစ်ကျော်ကျော်ကာလစီးရီးယားနိုင်ငံအရှေ့ပိုင်းနဲ့မြောက်ပိုင်းဒေသတခွင်ကြဲကြဲပြန့်ပြန့်ထိန်းချုပ်ထားခဲ့စဉ်ရှေးဟောင်း Palmyra, Tel Ajaja, Mari အစရှိတဲ့နေရာတွေအပါအဝင်သမိုင်းဝင်နေရဒါဇင်ပေါင်းများစွာကထင်ရှားတဲ့ရှေးဟောင်းသူတည်တနာဆိုင်ရာအမွေအနှစ်တွေကိုရွေကျက်ရှိရှိပေါ်ပေါ်ထင်ထင်ဖျက်ဆီးပစ်ခဲ့ပါတယ်။သူတို့ရဲ့အဖြစ်မှောက်လုပ်ငန်းထက်သာမကအိုက်ဇဲအကျန်းဖက်သမားတွေဟာလူရဲ့ဖျက်ဆီးတာတွေခိုးယူတာတွေလည်းပြုလုပ်ခဲ့ကြပါတယ်။သူတို့ထိန်းချုပ်ခဲ့ရနေမြေတွင်းမှာထောင်စုနှစ်နဲ့ချီးပြီးတော့ကြာမြင့်ခဲ့ပြီးဖြစ်တဲ့အဖိုးတန်အမှုပညာလက်ရာတွေကိုတူးဖော်ပြီးမှောင်ခူဈေးကွက်မှာရောင်းချခဲ့ပါတယ်။စီးရီးယားပြည်သူတွေအနေနဲ့သူတို့ရဲ့တန်ဖိုးမဖြတ်နိုင်တဲ့ရှေးဟောင်းအမွေအနှစ်တွေကိုမူလအခြေအနေမပြတ်ထိမ့်သိမ်းထားနိုင်ရည်အတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးဖို့တန်ဋိဌာန်ချထားပြီးဖြစ်တယ်လို့သမိုင်းတွေကိုခိုးယူခဲ့တဲ့တခိုးတွေကိုသူတို့ရဲ့အဖြစ်လို့ရတဲ့ခိုးရပါပစ္စည်းတွေပေါ်ကနေအကျိုးမြတ်မခံစားစေနိုင်အောင်ကာကွယ်ပေးဖို့ဆုံးဖြတ်ထားပါတယ်။ဒါကြောင့်စီးရီးယားနိုင်ငံရဲ့ယဉ်ကျေးမှုအမှုပညာလက်ရာပစ္စည်းတွေတင်သွင်းတဲ့အပေါ်မှာတင်းတင်းကြပ်ကြပ်တားမြစ်ချက်တွေကိုအမေရိကန်ပြည်ထောင်စုကဩဂုတ်လစောစောပိုင်းမှာချမှတ်ခဲ့ပြီးတော့ချက်ချင်းပြဋ္ဌာန်းခဲ့ပါတယ်။နိုင်ငံတကာယဉ်ကျေးမှုဆိုင်ရာပစ္စည်းများမူလအခြေအနေမပြတ်တည်ရှိရေးနဲ့အကာအကွယ်ပေးရေး2016ခုနှစ်အဲ့ဥပဒေအရ2011ခုနှစ်မတ်လ15ရက်နေ့နောက်ပိုင်းစီးရီးယားနိုင်ငံအတွင်းကနေဥပဒေမဲ့ရွှေ့ပြောင်းလာတဲ့ဘလို့ယဉ်ကျေးမှုပစ္စည်းမျိုးကိုမဆိုတင်သွင်းခွင့်တားမြစ်ရာမှာအကျုံးဝင်မှာဖြစ်ပါတယ်ဆက်လက်ပြီးတော့လဲစီးရီးယားနိုင်ငံအတွင်းကရှေးဟောင်းအမွေအနှစ်တွေပေါ်ချင်းချောက်နေမှုတွေကိုအမေရိကန်ပြည်အောင်စုကအနီးကစောင့်ကြည့်နေပြီးတည်ရှိနိုင်အောင်ဖော်ပြနေမှာဖြစ်ပါတယ်ဒါဟာယဉ်ကျေးမှုဂုံတိတ်ခါကိုခွာချဖျက်ဆီးခံခဲ့ကြရတဲ့စီးရီးယားနိုင်ငံသားတွေနဲ့ကမ္ဘာတစ်လွှားကလေးစားအမျက်တနှိုးထားပြီးတော့လိလာသုတေသနပြုနေတဲ့ရှေးဟောင်းအမွေအနှစ်တွေပေါ်ကျွန်ုပ်တို့ထားရှိတဲ့ဝတ်တရားပဲဖြစ်ပါတယ်ခင်ဗျာ
။ယဉ်ကျေးဆိုရရဲ့သဘောထားမြင်အဖို့ကိုပြင်ပြလို့ပြီးပါပြီ
။တော်တော်ရှင်တို့အခုနားဆင်ခဲ့ကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီး VOA အပေါ်မဟုတ်ကြောင်းကိုထပ်ပြီးအသိပေးပါစေရှင်။အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးသွားမှာပါရှင
်။ Uzbekistan သမ္မတ Islam Karimov ဟာစက်တဘာ2ရက်နေ့မှာကွယ်လွန်သွားကြောင်းအစိုးရနဲ့လွှတ်တော်ကပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ Karimov ကိုသူ့မွေးဌာနဖြစ်တဲ့ Smarkand မြို့မှာစက်တဘာ3ရက်နေ့မှာမြုပ်နှံတကြိုမှာဖြစ်ပါတယ်။ Karimov ဟာအာနာရှင်ဖြစ်တဲ့နှစ်ပေါင်း50ကျော်နိုင်ငံကိုအုပ်ချုပ်ခဲ့တာဖြစ်ပြီးတိုက်ခိုက်ရေးကိုဖိနှိပ်မှုတွေလုပ်ခဲ့တယ်လို့သူ့အယက်ရဆက်ခံမဲ့သူကိုလည်းတခါမှမရွေးချယ်ခဲ့ပါဘူး။စက်တဘာလ14ရက်နေ့မှာစတင်မှုရှိတဲ့မြန်မာခေါင်းဆောင်ဒေါ်ဆန်းစုကြည်ရဲ့ American Keysen အတွင်းမြန်မာပေါ်ချမှတ်ထားတဲ့အရေးပါတဲ့စီးပွားရေးဒဏ်ခတ်မှုတွေရုတ်သိမ်းပြဖို့စီစဉ်နေတဲ့ Obama အစိုးရအဖွဲ့အနေနဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ရေးလမ်းလွဲစေဖို့စစ်တပ်ကမလုပ်နိုင်အောင်ဒီဒဏ်ခတ်မှုတွေဆက်ပြီးထားရှိတဲ့နယ်လို့နယူးယောက်ချစ်ဆက် Human Rights Watch လူ့ခွင့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ Zika virus ပေါ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံအဝင်ပေါက်အလုံးမှာစောင့်ကြည့်သွားဖို့ကျန်းမာရေးနဲ့အာဆာရေးရာဝန်ကြီးဌာနကစက်တဘာ1ရက်နေ့မှာသတိပေးချက်ထုတ်ပြန်ထားပြီးအထူးသဖြင့်နိုင်ငံတကာလေဆိပ်တွေမှာစစ်ဆေးနေပါတယ်။ထိုင်းနဲ့စင်ကာပူမှာ Zika virus ပိုးရှိလူနာတွေရှိတဲ့သတင်းထွက်ပေါ်ပြီးတဲ့နောက်မှာမြန်မာနိုင်ငံမှာလည်းဒီလိုစောင့်ကြည့်လာတာပါ။တက်တော်88နှစ်ရှိပြီဖြစ်တဲ့ထိုင်းမြန်ဘူမီဘောဟာတွေးထဲယောဂပုတ်ဝင်တဲ့ဝေဒနာကိုပြင်းထန်စွာခံစားရတဲ့အတွက်ဆေးကုသမှုခံယူနေရပါတယ်
။တည်င်းချင်းချက်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အတွက်စီစဉ်ထုတ်လွှင့်မှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျော်နာကက်မင်းစ်ဖြစ်ပါတယ်။ကျမအီတန်စမရှင်။ VOA American သံမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဒါပြင်ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9နာရီမှာ Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.